Welcome to the Voice of America in Burmese.
Mingla Manak Khin Ma Shin 2019ခုနှစ်ဩဂုတ်လ2ရက်တောက်ချာနေမနက်ခင် VOA American Than အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့မနက်ခင်အစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်မင်္ဂလာပါရှင်ကျွန်မကခင်ဗျတ်တပါဒီမနက်ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါတရုတ်နိုင်ငံထွက်ကုန်တချို့အပေါ်မှာအခွန်30ရာခိုင်နှုန်းထပ်ပြီးတော့တိုးကောက်ခံမယ်လို့အမေရိကန်သမ္မတပြောကြားလိုက်ပြီးတဲ့နောက်မှာအမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲဟာပိုပြီးတော့ပြင်းထန်လာပါတယ်။ရေမင်းစစ်အပြတ်အခမ်းအနားမှာ၄ချောင်းတိုက်ခိုက်မှုလုပ်တဲ့အတွက်ဒါဇင်နဲ့ချီတေဆုံးရပါတယ်။ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာထိုင်းနိုင်ငံဘန်ကောက်ကအာဆီယံဒေသရင်းဆက်ဆက်စည်းဝေးတွေကိုတက်ရောက်နေရမှာရခိုင်ပြည်နယ်ရေးဆိုင်ရာမြန်မာစုအောက်လှုပ်ဆောင်ချက်တွေကိုရှင်းလင်းပြောကြားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်မြသိအောင
်ဟုတ်ကဲ့ပါရှင်သတင်းလေးပြီးမှနားဆင်ရမယ့်သတင်းလှော်တွေမှာတော့စီးရေးပဋိပက္ခတွေရှိနေစေမြန်မာနိုင်ငံမှာကလေးစစ်သားစုဆောင်အုံချမှုအပါအဝင်ကလေးတငယ်တွေအပေါ်မှာအကြမ်းဖက်မှုတွေကိုရပ်တန့်ဖို့တိကျတဲ့အရေးယူလှုပ်ဆောင်မှုတွေရှိဖို့လိုတဲ့အကြောင်း
ကျွန်တော်ထင်တာတော့ဒီကလေးစစ်သားတွေမရှိအောင်ကလေးတွေကိုမတရားအသုံးပြုလာနှိပ်စက်ညှင်းဆဲတာမလုပ်အောင်အခုအဘီဘီဆိုင်ရာလူခွင့်ရေးကောင်စီအဖွဲ့တွေကျွန်တော်တို့
ကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေနယ်ယဉ်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ပြောသွားတာပါအပြည့်အစုံကိုတော့သတင်းတွေပြီးမှနှားဆင်ရပါမယ်ဒီသတင်းတွေအတူထိုင်းနိုင်ငံဘန်ကောက်မြို့မှာ26ကြိမ်မြောက်အာဆီယံဒေသလုံခြုံရေးဆွေးနွေးပွဲမကျင်းပခင်ရက်ပိုင်းအလိုမှာပဲမြောက်ကိုရီးယားကဒုံးပျံစနစ်အစ်စ်တစ်ခုကိုစမ်းသပ်ပြင်လွတ်ခဲ့တဲ့အကြောင်းနဲ့တခြားစိတ်ဝင်စားပွဲရာသတင်းလွှာတွေကိုလည်းနှားဆင်ရပါမယ်အခုအရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတန်နဲ့ကိုရဲမင်းထွန်းတို့ကပြောပြပေးပါရှင်
တရုတ်နိုင်ငံထွက်ကုန်တချို့ပေါ်မှာအခွန်10ရာခိုင်နှုန်းနောက်ထပ်တိုးမြှင့်ကောက်ခံမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပြီးတဲ့နောက်မှာအမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲအချိန်ဟာပိုးပြီးတော့ပြင်းထန်လာခဲ့ပါတယ်။နောက်လာကြရင်ကုန်သွယ်ညှိနှိုင်းမှုတွေဆက်ပြီးပြုလုပ်မယ်ဆိုတဲ့သဘောတူညီမှုရရှိပြီးတရုတ်အကြမ်းချက်သပရင်းနေမှာပဲသမ္မတထရမ့်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံဟာအမေရိကန်ရဲ့စိုက်ပျိုးရေးထွက်ကုန်တွေကိုပိုးပြီးတော့ဝယ်ယူဖို့နဲ့အမေရိကန်ပြည်ထောင်စုတဲကိုဖန်တနာခေါ်ဘိန်းထွက်ဆေးဝါတင်သွင်းမှုရက်ဆိုင်စီမဲ့ကိစ္စကိုပြက်ကွက်နေတယ်လို့သမ္မတထရမ့်ကဆွဆွဲလိုက်ပါတယ်။အရင်တုန်းကတိုးမြှင့်ကောက်ခံခဲ့တဲ့သွင်းကုန်ဂွန်တွေဟာဆက်မှုထုတ်ကုန်တွေကိုပြတ်မှတ်ထားခဲ့ပေမဲ့အခုစတင်လာတဲ့သွင်းကုန်ဂွန်တွေကတော့လက်ကင်ဖုန်းနဲ့အဝတ်ထည်စတဲ့လူသုံးကုန်တွေကိုပြတ်မှတ်ထားလာတာလည်းဖြစ်ပါတယ
်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့52ကြိမ်မြောက်အာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုဟာမြောက်ကိုရီးယားနိုင်ငံကတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲပြုလုပ်နိုင်မှာမဟုတ်ဘူးလို့ပြောပါရယ်။ပြီးခဲ့တဲ့နှစ်တွေကကျင်းပခဲ့တဲ့အာဆီယံအစည်းအဝေးတွေကတော့အမေရိကန်နဲ့မြောက်ကိုရီးယားတို့အကြားတွေ့ဆုံဆွေးနွေးဖို့အတွက်အခွင့်အရေးရရှိနိုင်တဲ့နေရာဖြစ်ခဲ့ပါရယ်။နိုင်ငံကြီးဝန်ကြီးပွန်ပီယိုကကုန်သွယ်ရေးညှင်းပွားမှုတွေနဲ့တောင်တရုတ်ပင်လယ်နယ်မြေညှင်းပွားမှုတွေကြောင့်ဆက်ဆံရေးတင်မာနေတဲ့တရုတ်နိုင်ငံကနိုင်ငံကြီးဝန်ကြီးဝါယီနဲ့တော့တွေ့ဆုံဆွေးနွေးခဲ့ပြီးဆွေးနွေးပွဲအပြည့်မှာတရုတ်နိုင်ငံကြီးဝန်ကြီးဝါယီကသူတို့နှစ်ဦးတွေ့ဆုံမှုမှာနားလည်မှုကိုမြင့်တင်နိုင်ခဲ့ကြောင်းလည်းပြောပါရယ်။ဝါရှင်တန်ဟာရှီတော်အရှာဒေတာကညှင်းပွားနေတဲ့နယ်မြေမှာတရုတ်နိုင်ငံရဲ့စီးရေးနဲ့စီးပွားရေးအင်အားကြီးထွားလာတာကိုစိုးရိမ်မကင်းဖြစ်မိတယ်လို့ထုတ်ပေါ်ပြောထားခဲ့ပါရယ်။ကမ္ဘောဒီးယားနိုင်ငံကသူ့နိုင်ငံအတွင်းတရုတ်စစ်စခန်းတည်ဆောက်ဖို့ခွင့်ပြုထားတယ်ဆိုတဲ့သတင်းကိုညှင်းဆိုခဲ့ပြီးမှတော့ဝန်ကြီးပွန်ပီယိုဟာစိတ်သက်သာရာဟန်ရခဲ့ပြီးကမ္ဘောဒီးယားနိုင်ငံရဲ့အမျိုးသားချုပ်ကြားအာဏာကိုခိုင်ခိုင်မာမာကာကွယ်နေတာကိုအမေရိကန်ပြည်ထောင်စုအနေနဲ့ကြိုဆိုကြောင်းပြောပါရယ်။ဒေသတွင်းကတခြားနိုင်ငံတွေကလည်းတရုတ်နိုင်ငံကမ္ဘောဒီးယားနိုင်ငံဤသို့ဆောင်ရွက်ဖို့တိုက်တွန်းခဲ့ပြီးအမေရိကန်ဟာဒေသတွင်းနိုင်ငံတွေကိုအမေရိကန်နဲ့တရုတ်ကြားဘက်ရွေးဖို့တောင်းဆိုနေတာမဟုတ်ဘူးလို့လည်းပြောပါရယ်။
ရှိပင်နိုင်ငံအေဒန်မြို့မှာဆေးပြတ်ခန္ဓာပြုတ်လုံနေစဉ်အတွင်းလေကြောင်းတိုက်ခိုက်မှုဖြစ်တဲ့အတွက်ကျက်သပရင်းတွေကလူပေါင်းဒါဇင်နဲ့ချီပြီးတေဆုံးသွားခဲ့ပါတယ်။အစောပိုင်းတုန်းကလည်းတခြားရက်ကွက်တစ်ခုမှာအသေးခံဘုံးခွက်တိုက်ခိုက်မှုတစ်ခုကြောင့်အနည်းဆုံး10ဦးတေဆုံးခဲ့တာပါ။အီရန်တွင်းနဲ့မဟာမိတ်ပြုထားတဲ့ဟူသီတပ်ပုံတွေကဒီဆေးပြတ်ပွဲကိုတာလက်ပစ်ပက်ထင်းတက်ဒုံးကျည်တစ်ခုနဲ့လက်နက်တပ်ဆင်ထားတဲ့ drone ယာဉ်ကိုပစ်လွတ်ခဲ့တာဖြစ်တယ်လို့ဟူသီရဲ့တရားဝင် El Masha ကျုံမြင့်တန်ကြားကပြောပါတယ်တိုက်ခိုက်ခံရတဲ့တပ်ဖွဲ့ဝင်တွေတဲကတချို့ဟာ ဖူးသီးသဘုံတွင်နဲ့2015ခုနှစ်ခရက်ကတိုက်ခိုက်လာခဲ့တဲ့ sorry ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ဝင်တွေလည်းဖြစ်ပါတယ်။သူတို့ဟာနိုင်ငံတကာအသိမှတ်ပြုထားတဲ့ရေမြန်အစုအကိုထောက်ခံကြသူတွေဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်တေဆုံးသူပေါင်း32ဦးမကရှိနေပြီဖြစ်ပြီးတပ်မှုတဦးလည်းပါဝင်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။အဲ့ဒီတပ်မှုဟာမင်းကုန်းပြောကြားနေစဉ်မှာတေဆုံးသွားတာဖြစ်တယ်လို့အစိုးရကိုလိုလားတဲ့စစ်ဖက်သတင်းရက်ွက်တွေကနေပြောပါတယ်။ရေမြန်ဆိုင်ရာ sorry အရေးပြတမ်းမကြီးကတော့ဒီတိုက်ခိုက်မှုရဲ့နောက်ွယ်မှာအီရန်နိုင်ငံရှိနေတယ်လို့ဆက်ဆွဲပြောဆိုပေမဲ့အီရန်ကတော့ဒီကိစ္စကိုငြင်းဆန်ပါတယ်
။အမေရိကန်နိုင်ငံကအီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်အပေါ်အရေးယူပိတ်ဆို့မှုလုပ်တာဟာကလေးဆန်လွန်ကြောင်းအီရန်သမ္မတဟာဆန်ရိုဟာနီကရုပ်မြင့်တန်ကြားကတစင်ကြတာပရိနေကပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံဟာကြိုတင်သတ်မှတ်ချက်တွေမပါဘဲစိတ်ဆက်ဆွေးနွေးမယ်လို့ပြောပြီးတော့မှအီရန်နိုင်ငံရဲ့ဝန်ကြီးကိုပိတ်ဆို့အရေးယူခဲ့တယ်လို့လည်းအီရန်သမ္မတကပြောပါတယ်။အီရန်နိုင်ငံရဲ့ဝန်ကြီးအပေါ်ပိတ်ဆို့အရေးယူခဲ့တဲ့အမေရိကန်သမ္မတရဲ့အမိန့်မှာအီရန်နိုင်ငံရဲ့ဝန်ကြီးဟာလက်တလောကမှာအမေရိကန်ကပိတ်ဆို့အရေးယူခဲ့တဲ့အီရန်ပတ်သက်ရေးကောင်ဆောင်အယာတိုလာအလီခါမေနီကိုစားလှုပ်ရှားဆောင်ရွက်နေတယ်လို့ဆက်ဆွဲထားတာပါ။အမေရိကန်အစိုးရတာဝန်ရှိသူတူကအခုလိုအရေးယူတာဟာပုံမှန်အခြေအနေတော့မဟုတ်ကြောင်းအီရန်တို့အမေရိကန်ကိုချိန်ချောင်နေတဲ့မစင်မချင်နိုင်ငံရဲ့မူဝါဒကိုမစွန့်လွှတ်သေး၍ဖိအားအမြင့်ဆုံးပေးသွားမှာဖြစ်ကြောင်းပြောပါရယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့ဒီအရေးယူမှုဟာအီရန်ပြည်သူတွေကိုဖိနှိပ်ဖို့နဲ့အကြမ်းဖက်မှုတွေလုပ်ရမှာအသုံးပြုနိုင်တဲ့အရေးအမြစ်တွေအီရန်အစိုးရမရရှိနိုင်အောင်ဆောင်ရွက်တဲ့နောက်ထပ်ခြေလှမ်းတန်းဖြစ်တယ်လို့လည်းပြောပါရယ်။အီရန်နိုင်ငံရဲ့ဝန်ကြီးဇာရီဖ်ကတော့အီရန်နိုင်ငံရဲ့ပြင်ပမှာသူ့ရဲ့အကျိုးစီးပွားနဲ့ပိုင်ဆိုင်မှုတစုံတရာမရှိတာကြောင့်အမေရိကန်ရဲ့အရေးယူမှုဟာသူနဲ့သူ့ရဲ့မိသားစုကိုဘာမှထိခိုက်မှာမဟုတ်ဘူးလို့လည်းချက်ချင်းတုံ့ပြန်ပြောဆိုခဲ့ပါရယ်။
ဗီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်52ချိန်မြောက်အာဆီယံနိုင်ငံကြီးဝင်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာအာဆီယံကနေဒါနိုင်ငံကြီးဝင်ကြီးများအစည်းအဝေးမှာကနေဒါနိုင်ငံကြီးဝင်ကြီးနဲ့အတူပူးတွဲသဘာဝတိဖြစ်နေဆောင်ရွက်ခဲ့ပါတယ်။ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာအာဆီယံဆွေးနွေးပဲနိုင်ငံတွေဖြစ်တဲ့ဩစတြေးလျဂျပန်အိန္ဒိယကနေဒါအမေရိကန်ဥရောပသမဂ္ဂကိုရီးယားသမရနိုင်ငံတွေနဲ့ကျင်းပပြုလုပ်တဲ့နိုင်ငံကြီးဝန်ကြီးတွေအစည်းအဝေးကိုတက်ရောက်ခဲ့တဲ့ပြင်မဲခေါင်မြစ်အောက်ပိုင်းနိုင်ငံများဝင်ကြီးများအဆင့်အစည်းအဝေးနဲ့ဆယ်ကျင်းမြောက်မဲခေါင်ဂင်းကပူးပေါင်းဆောင်မှုဝင်ကြီးအစည်းအဝေးတွေကိုလည်းတက်ရောက်ခဲ့တာပါဝင်ကြီးဦးကျော်တင်ဟာချက်တပရင်းနေမှာပဲ EU ဥရောပသမဂ္ဂအဆင့်မြင့်ကိုယ်စားလှယ်ဖြစ်တဲ့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာမြန်မာနဲ့ EU ကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်တွေတိုးမြှင့်ရေးအတွက်ကိစ္စရပ်တွေအပြင်ရခိုင်ပြည်နယ်ကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခုံလုံးနဲ့ရွန်ဂျာဒုက္ခသည်တွေပြန်ပြီးလက်ခံရေးအတွက်မြန်မာဘက်ကလှုပ်ဆောင်နေမှုတွေကိုပါဆွေးနွေးခဲ့တာဖြစ်ပါတယ်
ကိုရီးယားနိုင်ငံဆိုလ်မြို့တော်နောက်ပိုင်းရန်ချုံခိုင်ကတိဆောက်ဆဲရေစုပ်စက်ရုံတစ်ခုမှာမြန်မာတပ်ဦးပါဝင်တဲ့အသက်20ကျော်အရွယ်အမျိုးသား2ဦးသေဆုံးနေတာကိုကြာတာပရိသတ်များကတွေ့ရှိခဲ့ပါတယ်။သူတို့2ဦးဟာမိုးသည်ထန်စွာရွာသွန်းနေတဲ့အချိန်မှာပျောက်ဆုံးနေကြတာတရက်နီးပါးရှိခဲ့ပြီဖြစ်ပါတယ်။ပထမတဦးကတော့29နှစ်အရွယ်ကိုရီးယားအမျိုးသားတဦးဖြစ်ပြီးနောက်တဦးကတော့23နှစ်အရွယ်မြန်မာလူမျိုးဆောက်လုပ်ရေးသမားတဦးဖြစ်တယ်လို့ကိုရီးယားဂျုံအန်းနေစဉ်သတင်းဌာနကဖော်ပြပါတယ်။သူတို့2ဦးစလုံးဟာရှွန်ဒေးစက်မှုလုပ်ငန်းတစ်ခုမှာလုပ်ကိုင်နေသူတွေဖြစ်ပါတယ်။အသက်29နှစ်အရွယ်ကိုရီးယားအမျိုးသားဟာမိုးကြောင့်ရေတွေပြည့်ရှံနေချိန်မြန်မာအမျိုးသားကိုထွက်ပြေးနိုင်အောင်ရေစုပ်စခန်းရဲ့တကားကိုဖွင့်ပေးဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ဖြစ်သွားခဲ့တယ်လို့ရှွန်ဒေးကုမ္ပဏီပြောခွင့်ရကပြောပါတယ်။ဆိုမျိုးတော့ဟာကြာတာပရိနေမနပိုင်းမှာအခင်းဖြစ်ပွားတဲ့နေရာကိုတွားရောက်ခဲ့ပြီးစုံစမ်းစစ်ဆေးခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါဗ
ျ။ပါကစ္စတန်ထက်လွတ်တဲ့ဥက္ကဋ္ဌအယုံကြည်မရှိအစိုးရချက်ကိုကြော်လွှားသွားလိုက်ပါပြီ။အစ္စလာမဘတ်မြို့တော်မှာချက်တပရိနေကအတိုက်ခံအမှတ်တွေကစတိခ်စန်တာနီကို64မဲနဲ့ရာထူးကနေဖယ်ရှားဖို့အတွက်ကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့လျှို့ဝှက်စနစ်နဲ့မဲပေးပြီးတဲ့နောက်မှာအထက်လွတ်တော်အမှတ်50ကသာရရှိတဲ့အတွက်မအောင်မမြင်မဲဖြစ်သွားခဲ့တာပါအထက်လွတ်တော်ဥက္ကဋ္ဌကိုဖယ်ရှားဖို့အတွက်ကြိုးပမ်းမှုဟာအစိုးရကိုဖိအားပေးဖို့အတွက်အတိုက်ခံတွေရဲ့အာထုံမှုတည်းလည်းဖြစ်ပါတယ်အင်္ဂလိပ်ဘာသာနဲ့ထပ်ဝေတဲ့ဒွန်သတင်းစာကြီးကတော့အယုံကြည်မရှိအစိုးရှုံးနိမ်သွားတာကိုအောင်မြင်မှုတည်းဖြစ်ဖော်ပြပေမဲ့အတိုက်ခံတွေကတော့အစိုးရဟာမဲဝဲပြီးတော့လွှမ်းမိုးအနိုင်ယူသွားတာဖြစ်တယ်လို့ပြောကြပါတယ်အာဏာရ PTI ပါတီအဖွဲ့ဝင်တွေကတော့ဒီကိစ္စမှာမတမာမှုရှိတယ်ဆိုတာကိုပယ်ချလိုက်ပါတယ်
နိုင်ငံကအတက်အကတသိပ္ပံပညာရှင်အဖွဲ့တစ်ဖွဲ့ဟာတက်ရှိတရဝါတွေနေထိုင်လို့ရမယ့်ဂျိုတလုံးပါဝင်တဲ့နေဆက်ကြဝရတဲ့တခုကိုတွေ့ရှိခဲ့တယ်လို့အဲ့ဒီသုတေသနအဖွဲ့ကိုဥဆောင်ခဲ့သူစပိန်အကတယူပပီတာပညာရှင်တူကဇာတာပရိနေမှာပြောကြားလိုက်ပါတယ်။အလင်းနှစ်32နှစ်အကွာမှာရှိတဲ့ GJ357 လို့အမည်ပေးထားတဲ့အေးမြတဲ့ဂျက်တလုံးကိုဂျိုတစ်သုံးလုံးကလက်ပတ်နေတာကိုတွေ့ရှိခဲ့ရတာဖြစ်တယ်လို့ကနေရီကျွန်းစုမှာရှိတဲ့စပိန်အကတယူပပီတာသိပ္ပံပညာရှင်ရာဖဲလူခေကပြောပါတယ်။ဒီတွေ့ရှိမှုကိုအမေရိကန်အကတစူးစမ်းရေးဌာန NASA ကလည်းပြောထားပါတယ်။သူတို့ရဲ့ test score ဂျိုရှာဖွေးဂျိုတူကအဲ့ဒီတွေ့ရှိမှုကိုအတည်ပြုတယ်လို့ဆိုပါတယ်။ဒီဂျိုသုံးလုံးထဲမှာအဝေးဆုံးဂျိုကတော့သက်ရှိတရဝါရီနေနိုင်ဖွယ်အခြေအနေရှိပြီးကျန်တဲ့နှလုံးကတော့ပူပြင်းလွန်းတယ်လို့လည်းသိပ္ပံပညာရှင်တွေကယူဆနေကြပါတယ်။သက်ရှိတွေနေထိုင်နိုင်တဲ့လက္ခဏာတွေထဲမှာကြောက်သားမြေပြင်တည်ရှိမှုနဲ့နေတဲ့အကွာအဝေးဟာကဘာနဲ့နေတဲ့အကွာအဝေးလောက်မှရှိနေတာကြောင့်ရေရရှိနိုင်တဲ့အပူချိန်ရရှိနိုင်မှုတို့ဟာအဓိကကျတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ခင်ဗျာ။ Direct from Washington The Voice of
America VOA ဒီကနေ့မနေ့ပိုင်းအတွက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြူးတင်တဲ့ကိုရေမင်းထွန်းတို့ပြောပြပေးခဲ့ရပါရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ထိုင်းနိုင်ငံဘန်ကောက်မှာကျင်းပနေတဲ့အာဆီယံဒေတာရင်းနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာဩဂုတ်လ1ရက်ကြာသပတေးနေ့မှာအာဆီယံကနေဒါနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာပူးတွဲသဘာဝတူအဖြစ်ဆောင်ရွက်ခဲ့တယ်လို့ EU ဥရောပသမဂ္ဂအစိုးရအကူအညီနဲ့လည်းတွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆိုင်ရာမြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေကိုဆွေးနွေးခဲ့ပါတယ်။အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးပါရှင်။
52ချိန်မြောက်အာဆီယံနိုင်ငံချိုင်းဝင်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာအာဆီယံကနေဒါနိုင်ငံချိုင်းဝင်ကြီးများအစည်းအဝေးမှာကနေဒါနိုင်ငံချိုင်းဝင်ကြီးခရစ်စတီယာဖရီလန်နဲ့အတူပူးတွဲသဘာပတိဖြစ်နဲ့ဆောင်ရွက်ခဲ့ပါတယ်။နေဆက်ဖြတ်ကျော်ဖြစ်ပွားတဲ့ရာဇဝတ်မှုတွေကိုနှိမ်နင်းရမှာကနေဒါနဲ့အာဆီယံကြားပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လှုပ်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းအစည်းအဝေးမှာဝန်ကြီးဦးကျော်တင်ကအခုလိုပြောပါတယ်
။ I wish to inform the meeting that Myanmar has had the opportunity of hosting the 8th
မြန်မာနိုင်ငံအနေနဲ့ရှစ်ချိန်မြောက်အာဆီယံကနေဒါနှင်းနောဖလယ်ပွဲကိုနေပြည်တော်မှာ2019ဇူလိုင်လနှောင်းပိုင်းကကျင်းပနိုင်ခဲ့တယ်လို့အစီရင်ခံလို့ပါတယ်။နေစားဖြစ်ကျော်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုအာဆီယံနဲ့စီဝေးပွဲအစီအစဉ်တွေမှာအမြဲပဲဦးစားပေးခဲ့ပါတယ်။ဒီနေစားဖြစ်ကျော်ကျူးလွန်တဲ့ရာဇဝတ်မှုနှိမ်နင်းရေးတွေမှာအာဆီယံနဲ့ကနေဒါကြားပူပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်။ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာအာဆီယံဆွေးနွေးဘက်နိုင်ငံတွေဖြစ်တဲ့ဩစတြေးလျ၊ဂျပန်၊အိန္ဒိယ၊ကနေဒါ၊အမေရိကန်၊ဥရောပသမဂ္ဂ၊ကိုရီးယားသမဂ္ဂနိုင်ငံတွေနဲ့ကျင်းပပြုလုပ်တဲ့နိုင်ငံချိုင်းဝန်ကြီးများအစည်းအဝေးတွေကိုတက်ရောက်ခဲ့တဲ့အပြင်မဲခေါင်မြစ်ကြောင်းအောက်ပိုင်းနိုင်ငံများဝန်ကြီးများအဆင့်အစည်းအဝေးနဲ့ဆယ်ချိန်မြောက်မဲခေါင်ဂင်ကာပူပေါင်းဆောင်ရွက်မှုဝန်ကြီးအဆင့်အစည်းအဝေးတွေကိုလည်းတက်ရောက်ခဲ့တာဖြစ်ပါတယ်။ဦးကျော်တင်ဟာအာဆီယံနဲ့ဩစတြေးလျတို့ရဲ့ပူတွဲလူကုန်ကူးမှုတိုက်ဖြတ်ရေးအခမ်းအနားကိုလည်းတက်ရောက်ခဲ့တာပါဒီအခမ်းအနားမှာဩစတြေးလျနိုင်ငံချိုင်းဝန်ကြီးမရစ်ပိန်ကမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေရတဲ့ရွန်ဂျာမွတ်စလင်တွေနဲ့အတူရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းနဲ့ရေရှည်ပြည့်လည်နိုင်အောင်ဝိုင်းဝန်းပြီးကြိုးပမ်းကြဖို့အတွက်အခုလိုတိုက်တွန်းလိုက်ပါတယ
် We are also concerned about the situation in Rakhine State. We're committed to working with Myanmar.Bangladesh with ASEAN
ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးတော့လေကျမတို့စိုးရိမ်နေကြပါတယ်ဒီကိစ္စအတွက်ရေရှည်နဲ့ကာလတာရှည်ခမ်းမဲ့အဖြေရဖို့ဥတည်ပြီးကျမတို့မြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နဲ့တမကအာဆီယံနဲ့တခြားမိတ်ဆွေတွေနဲ့အတူလက်တွဲပြီးလှုပ်ဆောင်သွားမယ်လို့သံတိတ်ထံချထားပါတယ်
အာဆီယံဖွဲ့စည်းနဲ့မိတ်ဖက်နိုင်ငံတွေကြားဆွေးနွေးမှုတွေကိုတက်ရောက်ခဲ့တယ်ဩစတြေးလျနိုင်ငံချိုင်းဝန်ကြီးပိန်းကတောင်တုပ်ပင်လယ်ပြင်တွင်းမှာလုံခြုံရေးအတွက်စိုးရိမ်ကြောင်းပြောကြားခဲ့တယ်လို့ဩစတြေးလျနိုင်ငံဟာဒေသရင်းမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်တရားရေးစနစ်ကိုမြင့်တင်ရမှာအထောက်ကူရရှိဖို့အတွက်တရားရေးအရာရှိ 13,000 ကျော်ကိုလေ့ကျင့်သင်တန်းတွေပေးပြီးတော့ကူညီခဲ့ပြီးတဲ့အပြင်အာဆီယံ10နိုင်ငံမှာလူကုန်ကူးခံရသူတွေကိုတည်တည်ချာချာအကာအကွယ်ပေးနိုင်အောင်လှုပ်ဆောင်ပေးနေတယ်လို့လည်းပြောပါတယ်။ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာချက်တပရင်းနေမှာပဲ EU ဥရောပသမဂ္ဂအစ်မြင့်ကိုယ်စားလှယ်ဖြစ်တဲ့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌ Miss Frederica Mohinka Kini နဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာမြန်မာနဲ့ EU ကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးကိစ္စရပ်တွေအပြင်ရခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံကြတဲ့ Ranger ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာဘက်ကလှုပ်ဆောင်နေမှုတွေကိုပါဆွံ့နှွေးခဲ့တာဖြစ်ပါတယ်ဒီလှုပ်ဆောင်မှုတွေထဲမှာအာဆီယံအတွင်းမှုချုပ်ယုံAHA Center နဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်နေသလိုမြန်မာတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုတွားရောက်စီစဉ်နေမှုတွေအစိုးရရဲ့ပြင်ဆင်ဆောင်ရွက်မှုတွေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးအပ်ရေးကိစ္စဆိုင်ရာလှုပ်ဆောင်နေမှုတွေကိုရှင်းပြခဲ့တာပါဥရောပသမဂ္ဂအဆင့်မြင့်ကိုယ်စားလှယ်နဲ့ဥရောပကော်မရှင်အုပ်ဒီဒုတိယဥက္ကဋ္ဌကလည်းရခိုင်ပြည်နယ်မှာနေရဆန့်ခွာသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့အပြုပေါ်သဘောဆောင်တဲ့ကြိုးပမ်းအားထုတ်မှုတွေတိုးတက်မှုတွေပေါ်မှာဝမ်းမြောက်ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဒါပြင်ရခိုင်ပြည်နယ်အရေးကိစ္စရေးရေးဖွံ့ဖြိုးတိုးတက်မှုရရှိရေးနဲ့မြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့အတွက်ဥရောပသမဂ္ဂကဆက်လက်အကူအညီပေးမယ်လို့ပြောကြားခဲ့တာပါ။အာဆီယံအစည်းအဝေးတွေပွဲတွေမှာရခိုင်ပြည်နယ်ကနေအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်တဲ့တိမ်းနဲ့ချီတဲ့ရွန်ဂျာတွေနေရပြန်ရင်ကိစ္စအတွက်တိုင်တန်းမှုတွေလည်းရှိခဲ့တာပါမြန်မာစစ်ဝါကတော့ရွန်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်ကုလသမဂ္ဂအေဂျင်စီတွေနဲ့သဘောတူညီချက်တွေတိကျရေးထိုးထားပြီးတော့အကောင့်တွေဖော်ဖို့ကြိုးပမ်းနေတယ်လို့ပြောဆိုထားတာဖြစ်ပါတယ
်ဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့မြန်မာနိုင်ငံရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။စီရေးပဋိပက္ခတွေရှိနေစေမြန်မာနိုင်ငံမှာကလေးစစ်သားစုဆောင်းအုံချမှုအပါအဝင်ကလေးသင်ငယ်တွေအပေါ်မှာအကြမ်းဖက်မှုရပ်တန့်ကြဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းနေပြီးမြတိကျတဲ့အရေးယူလှုပ်ဆောင်မှုမရှိရင်လက်တွေမှာတည်တာတဲ့ထိရောက်မှုမရှိနိုင်ဘူးလို့တိုင်းရင်းသားအဖွဲ့အစည်းတို့ကသုံးသပ်ကြပါတယ်။ညယုံမျိုးကုလသမဂ္ဂဌာနချုပ်မှလူညွေးကောင်စီရဲ့ကလေးသင်ငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအလို့အဖွဲ့အစည်းအဝေးကျင်းပနေခြင်းကာလအတွင်းမှာဒီလိုပြောဆိုလိုက်တာပါဒီအကြောင်းကိုကိုညံဝင်းအောင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ကုလသမဂ္ဂလူညွေးကောင်စီရဲ့ကလေးသူငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအလို့အဖွဲ့38ကြိမ်မြောက်အစည်းအဝေးကိုနယူးယောက်ကုလသမဂ္ဂရုံးချုပ်မှဒီရက်ပိုင်းအတွင်းကျင်းပနေပြီးပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာတပ်မတော်ကကလေးစစ်သားစုဆောင်းမှုရှိပြီး64ဦးကိုစစ်သားအဖြစ်အသုံးပြုနေခဲ့ကြောင်းနဲ့အရင်တုန်းကလည်းကလေးစစ်သား26ယောက်စုဆောင်းခဲ့တာကို2018ထဲမှာအတည်ပြုနိုင်ခဲ့ကြောင်းဇူလိုင်လ30ရက်ကုလသမဂ္ဂရဲ့သတင်းစာရှင်းလင်းပွဲအတွင်းကုလအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရဖာရင်ဟတ်ကပြောသွားတာပါကုလသမဂ္ဂတွေမှာနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းမြန်မာနိုင်ငံရဲ့ကလေးစစ်သားပြည်တနာကိုဖြေရှင်းဖို့တိုက်တွန်းလာခဲ့ကြပါတယ်ဒီလိုနိုင်ငံတကာရဲ့တိုက်တွန်းမှုတွေဟာလက်တွေ့မှာထိရောက်မှုမရှိဘူးလို့သုံးသပ်သူကတော့American California ပြည်နယ်အခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်ဒီလိုတိုက်တွန်းတောင်းဆိုတာနဲ့တော့အရာမရောက်ဘူးလို့ထင်တယ်ဘာလို့ဆိုတော့အဲဒီခလေးစစ်သားတွေမစုဆောင်ဖို့ခလေးတွေကိုမတရားအသုံးမပြုဖို့အာဒီကုလသမဂ္ဂကတောင်းဆိုတာလူ့အခွင့်အရေးကောင်စီတွေတောင်းဆိုတာဟာဟိုးပုတ်ချုပ်နေဝင်လက်ထက်ကြတဲ့အတောင်းဆိုခဲ့တာအနည်းပေါင်း50ကျော်ရှိခဲ့ပါပြီအခုလည်းဒီခလေးစစ်သားတွေအရှိတုံးပဲ
ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာမြန်မာစစ်တပ်အတွင်းမှာသာမကတိုင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာလည်းခလေးစစ်သားအသုံးပြုမှုဆက်ရှိနေတယ်လို့ဖော်ပြထားပါတယ်လက်နက်ဝယ်ယူနိုင်ရေးပြည်ပမှုအပါအဝင်တိရောက်တဲ့အရေးယူမှုရှိမှသာမြန်မာနိုင်ငံခလေးစစ်သားပြည်ထနာကိုဖြည့်ရှင်းနိုင်မှာဖြစ်တယ်လို့မြင်သူကဝါရှင်တန်ဒီစီအခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကိုဂွန်ဆန်ဖြစ်ပါတယ
်တောင်းဆိုတာတစ်ခုနဲ့တော့မဖြစ်နိုင်ပါဘူးဒါပေမဲ့ဒီလက်နက်ရောင်းဝယ်မှုအကုန်တွယ်မှုကိုကန့်တတ်မှုကနေပြီးတော့အာမန်ဘာကိုဆိုတာဟာရင်းနဲ့စလုပ်ဖို့တင့်ပါတယ်နောက်တစ်ခုက financial sanction လို့မျိုးပေါ့နော်ချိရောက်တဲ့အရေးယူမှုဖြစ်ပေါ်လာမှတကယ်ကိုပြောင်းလဲလာမယ်လို့ထင်တယ
်ကုလသမဂ္ဂနဲ့နိုင်ငံတကာကပို့ပြီးချိရောက်တဲ့အရေးယူမှုရှိမှသာလျှင်ကလေးစစ်သားနဲ့ပြည်ပကအတွင်းကလေးသူငယ်ချမ်းဖက်ခံရမှုရော့ကျလာမှာဖြစ်တယ်လို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
အမပမတ်တမတော်ကကျွလွန်နေဆိုရင်လေပမတ်တမတော်ကိုအေးအေးယူရမယ်။တိုင်းရင်းသားတမတော်တွေကဒီလိုကျွလွန်နေဆိုရင်လေသူတို့ကိုအေးအေးယူရမယ်။ဒီလက်နက်ကင်တွေကိုဆက်သွယ်ပြီးတော့မှသူတို့ကိုလက်နက်တွေရောင်းဝယ်တဲ့ဟာတွေကိုအားလုံးရပ်တန့်ဖို့ဒီတကဘာလုံးမှာရှိတဲ့ဒီအဖွဲ့အစည်းတွေအထူးသဖြင့်ကုလလုံခြုံရေးအဖွဲ့ကနေပြီးတော့ဖြည်းဖြည်းရောက်ရောက်အေးအေးယူတင့်နေပိတ်ဆို့မှုတွေလုပ်လို့ရတယ်။ PR တွေပေးလို့ရတယ်လို့ကျွန်တော်ထင်တယ်ဆိုတော့တကယ်လို့စစ်ပွဲပြီးသွားပြီစစ်ပွဲမရှိတော့ဘူးဆိုရင်တော့ဒီခရီးစစ်တပ်ပြဿနာလေရှိတော့မယ်မထင်ဘူးလို့ကျွန်တော်အဲ့လိုယူဆပါတယ
်။က ကလင်းစစ်သားပြဿနာနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးနေတာမှန်ပေမဲ့မလိုက်နာမနေရအရေးယူမှုမျိုးမြန်မာနိုင်ငံအပေါ်ချမှတ်ဖို့ခက်ခဲနေသေးတယ်လို့ကိုကွန်ဆန်ကမြင်ပါတယ
်။လက်တော့ချင်းနေနဲ့တော့ဖြစ်နိုင်လို့မြင်ပါတယ်။ဘာလို့ဆိုတော့တမတော်ကိုတမတော်ဆိုတာဗမာတပ်ကိုပြောတာပါ။ပိတ်ဆို့မှုတော့တမတော်ကိုတင်းကျပ်မှုဖြစ်မဲ့ဟာတွေအခက်ခဲဖြစ်နေတဲ့ဟာတွေကုလသမဂ္ဂမှာရောနိုင်ငံကြီးအချို့ကတော့လုံးဝကြီးတောက်လျှောက်နိုင်ငံရဲ့အကာအကွယ်ပေးနေတဲ့ဟာတွေကျွန်တော်တွေ့နေရတာပဲဒီ။တမတော်ကနေပြီးတော့တကယ်ဆိုကိုယ့်ရဲ့တပ်မှာအတက်မပြည့်တဲ့ကလေးကကို့နိုင်ငံကို့ပြည်သူတွေကာကွယ်နေရတဲ့အဆင့်ပုံစံဖြစ်နေရဆိုတော့တကယ်ကိုနိုင်ငံတကာရှေ့မှာမျက်နှာပန်းမလှပါဘူးဗျ
။မြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေကကလေးစစ်သားစုဆောင်းခဲ့တဲ့ဖြစ်ရပ်၁၁ခုရှိခဲ့ပြီးစုစုပေါင်း၁၇ဦးကိုကလေးစစ်သားအဖြစ်အသုံးပြုခဲ့တယ်လို့ကုလသမဂ္ဂစီရင်ခန်းစာမှာဖော်ပြပါတယ်။အဲဒီထဲမှာ KIA, TNLA, KNLA, UWSC စတဲ့တပ်တွေဟာကလေးစစ်သားစုဆောင်းခဲ့ကြတယ်လို့ကုလသမဂ္ဂစီရင်ခန်းစာမှာဖော်ပြပါတယ်။ဩဂုတ်လ၂ရက်တောက်ကြဒီကနေ့မှာတော့လုံခြုံရေးကောင်စီမှကလေးများနဲ့လက်နက်ကင်ပြည်ပကဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဗာဂျီးနီးယားဂံပါရဲ့နှစ်ပတ်လည်အစီရင်ခံစာအပေါ်တကပွင့်ဆွေးနွေးပွဲပြုလုပ်သွားဖို့ရှိပါတယ်ခင်ဗျာ
။ကိုညံဝင်းရောက်ပါရှင်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOE ရဲ့ Internet ဆာမျက်နှာ burmese.voenews.com မှာနားဆင်နိုင်တယ်လို့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီပဲနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာ26ချိန်မြောက်အာဆီယံဒေသလုံခြုံရေးဆွေးနွေးပွဲမကျင်းပခင်ရက်ပိုင်းအလိုမှာပဲမြောက်ကိုရီးယားနိုင်ငံကဒုံးမြန်စနစ်သစ်တစ်ခုကိုစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ဒီလိုစမ်းသပ်ပစ်လွတ်တာဟာမြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တယ်ဆိုပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကရှုတ်ချခဲ့ပါတယ်။ဒါပေမဲ့အမေရိကန်ကတော့မြောက်ကိုရီးယားခေါင်းဆောင်ဟာသူပေးထားတဲ့ကတိကိုမချိုးဖောက်ဘူးလို့လည်းပြောပါတယ်။အပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်။
ERF လို့ခေါ်တဲ့အာဆီယံဒေသဆိုင်ရာလုံခြုံရေးဆွေးနွေးပွဲကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဩဂုတ်လ၂ရက်နေ့မှာမကျင်းပခဲ့ရပ်ပိုင်းအလို့မှာပဲမြောက်ကိုရီးယားနိုင်ငံကဒုံးပျက်စနစ်အသစ်စမ်းသပ်ဖောက်ခွဲမှုတွေပြုလုပ်ခဲ့ပါတယ်။ ERF အစည်းအဝေးမှာ American တောင်ကိုရီးယားနဲ့တူဂျပန်တို့ကိုရီးယားကျွန်းဆွယ်တည်ငြိမ်ရေးဆွေးနွေးပွဲတွေလည်းလုပ်နေဖို့ရှိပါတယ်။မြောက်ကိုရီးယားအနေနဲ့ ERF လုံခြုံရေးဆွေးနွေးပွဲမှာမြောက်ကိုရီးယားရဲ့စစ်အင်အားကိုထည့်သွင်းစဉ်စားအသိအမှတ်ပြုစေဖို့အခုလိုဒုံးပျက်စနစ်အသစ်ကိုစမ်းသပ်တာလို့လည်းယူဆကြပါတယ်။မြောက်ကိုရီးယားသတင်းဌာန KCN တွေကဒုံးပျက်စနစ်အသစ်စမ်းသပ်မှုအကြောင်းအခုလိုကြေညာခဲ့ပါတယ
်။중요한최고령도자김정은동지께서신형대국용조정
방송을통해နေရာစုံကပြစ်လွတ်နိုင်တဲ့ပေရင်တက်ဒုံးပျက်စနစ်စမ်းသပ်ပြစ်လွတ်တာကိုခေါင်းဆောင်ကြီးကင်ကကြီးကြပ်ကုတ်ခဲ့တယ်လို့ပြောသလိုစစ်သွေးစာနေတဲ့တောင်ကိုရီးယားနိုင်ငံဟာလက်နက်တွေဝယ်ယူနေတာနဲ့ပူတွက်စီရေးလေ့ကျင့်တာတွေလုပ်နေတာတွေကိုရပ်ဆိုင်ဖို့အတွက်အခုလိုစမ်းသပ်တာလို့လည်းပြောပါရယ်စမ်းသပ်မှုအသေးစိတ်ကိုမကြေညာပဲတချို့မှတ်တမ်းတပ်ပုံတွေကတော့မှုံဝါးဝါးသာဖြစ်နေပါရယ်တောင်ကိုရီးယားနိုင်ငံဘက်ကတော့မြောက်ကိုရီးယားဟာအမြင့်ကီလိုမီတာ30အထိရောက်ပြီးကီလိုမီတာ250အကွာအထိရောက်ရှိခဲ့တဲ့တာတိုပစ်ပဲဒင်းဒုံးကျင်နှစ်စင်းပြစ်လွတ်ခဲ့တယ်လို့ပြောလို့မြောက်ကိုရီးယားရဲ့ကြေညာချက်နဲ့ကွဲပြားနေပါရယ်အမေရိကန်အရာရှိတယောက်ကလည်းတောင်ကိုရီးယားရဲ့ပြောကြားချက်ကိုသဘောတူညီပြီးအခုစမ်းသပ်မှုမှာရုရှားလို့အစ္စကန္ဒာဒုံးကျည်ကိုမောမန်ထားတဲ့တာတိုပစ် KB 23အမျိုးအစားဒုံးကျည်ပါဝင်ပွဲရှိတယ်လို့လည်းဆိုပါရယ်။ American ပြည်ထောင်စုအမျိုးသားလုံခြုံရေးကောင်စီအကြံပေးအရာရှိ John Bolton ကတော့ဒီလိုစမ်းသပ်ခဲ့လို့မြောက်ကိုရီးယားကောင်ဆောင် Kim Jong-un ဟာသူပေးထားတဲ့ကတိကိုချိုးဖောက်တာမဟုတ်ဘူးလို့လည်းပြောပါရယ
်။ Now the firing of these missiles don't violate thePledge that Kim Jong Un made to the president about
ဒီစမ်းသပ်ပစ်လွတ်မှုဟာတိုက်ချင်းပစ်ဒုံးကျည်စမ်းသပ်မှုမလုပ်ပါဘူးဆိုပြီး Kim Jong Un ကသမ္မတဒေါ်နယ်ထရန့်ကိုပေးထားတဲ့ကတိကိုဖောက်ဖျက်ရမရောက်ပါဘူးဒါပေမဲ့တကယ်တန်ရေးတမန်ရေးဘရော့အလုတ်စဖြစ်မလဲဆိုရရဲ့လုပ်ငန်းအဆင့်အစည်းအဝေးတွေဘရော့စမလဲဆိုရရဲ့ကိုမေးဖို့တော့လိုပါလိမ့်မယ်
တိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လွတ်တာနဲ့နျူကလ িয়ার လက်နက်စမ်းသပ်တာကိုတစ်ဖက်သက်ရပ်ဆိုင်းထားမယ်လို့မြောက်ကိုရီးယားကောင်ဆောင် Kim က2018ခုနှစ်တုန်းကကြေညာထားခဲ့တာပါတောင်ကိုရီးယားတို့အမေရိကန်ရဲ့စီးရေးလေ့ကျင့်မှုတွေလုပ်ရင်တော့တိုက်ချင်းပစ်ဒုံးကျည်နဲ့နျူကလ িয়ার စမ်းသပ်မှုတွေပြန်လည်စတင်ရလိမ့်မယ်လို့မြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကပြီးခဲ့တဲ့လကတော့ချိန်ချောက်ထားခဲ့ပါတယ်52ချိန်မြောက်အာဆီယံနိုင်ငံရဲ့ဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကတော့စမ်းသပ်မှုတွေရှိနေပေမဲ့ဆွေးနွေးပွဲတွေပြန်စားဖို့ကတောင်းဆိုခဲ့ပါတယ် ဒါပေမဲ့ဩဂုတ်လ၁ရက်နေ့ကပြုလုပ်ခဲ့တဲ့မြောက်ကိုရီးယားဆိုင်ရာလုံခြုံရေးကောင်စီအစည်းအဝေးအပြီးမှာတော့လုံခြုံရေးကောင်စီကဒုံးကျည်စမ်းသပ်မှုကိုပြစ်တင်ရှုတ်ချကြောင်းကြေညာခဲ့ပါတယ်
So we're concerned by the launches of ballistic missiles by North Korea in the past few days. We reiterate our condemnation of such launches, which are violations of UN Security Council resolution.
Tomorrow ni ne myaw korea ye pe thain dong ji san tat mu twet so yin mekin phit mi ba de. Long joe yin kaun si song phyat chet ko chho phaw de di san tat mu ko pit tin shong cha chaung le that man pyo cha lu ba de.မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့နျူကလ িয়ার ကင်းစင်ရေးအပြည့်သက်ဆောင်ရွက်ရမှာခိုင်မာတဲ့လှုပ်ဆောင်ချက်တွေလုပ်ဖို့ကင်ဂျုံအန်းနဲ့သမ္မတဒေါ်နယ်ထရန့်တို့ဂျွန်လာရုံးကသဘောတူညီထားတဲ့အတိုင်းအမေရိကန်ပြည်ထောင်စုနဲ့အနှစ်သာရရှိတဲ့ဆက်ဆက်ဆွေးနွေးပွဲတွေပြန်ဆဖို့ကျမတို့တိုက်တွန်းပါတယ်
။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်ဗြိတိန်နိုင်ငံကတာအမတ်ကြီးကာရင်ပီယားစ်ပြောသွားတာပါ။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုဟာကင်ဂျုံအန်းပေးထားတဲ့ကတိကဝတ်ကိုမချိုးဖောက်ဘူးလို့မြူဒါလုံကျော်ရေးကြံပေးဂျွန်ဘိုလ်တန်ကပြောနေချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီကအခုလိုရှုတ်ချခဲ့တာပါတကယ်တော့ဒုံးကျည်ဒါမှမဟုတ်ဒုံးပြန့်စနစ်ဘယ်လိုနာမည်ပဲပေးပေးဒုံးပြန့်စနစ်တိတ်ကြီးမလာရင်တော့ပယ်ဒိန်းတက်ဒုံးကျည်နဲ့ကွာခြားမှုတိတ်မရှိလာကြောင်းအမေရိကန်သိပ္ပံပညာရှင်များအဖွဲ့ Federation of American Scientists သုတေသီ Ankit Panda ကပြောပါရယ်ကွာခြားချက်ကတော့စီးရီးယားဘလောက်ထိရောက်မလဲဆိုတာနဲ့ပောက်ကွဲရဘလောက်တင်ဆောင်နိုင်တယ်ဆိုတာသာဖြစ်ကြောင်း Ankit Panda ကပြောကြောင်းပါခင်ဗျာ
ကိုရမင်းထွန်းပြောပြပေးခဲ့တာပါရှင်တော်တာရှင်တို့ခုနဆင်နေကြတာက VOE American အသံရဲ့တောက်ကြမနေ့ပိုင်းထုတ်လွှင့်ချက်တီးပဲဖြစ်ပါတယ်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်စီးရီးအရှိန်လျှော့ထားတဲ့ Syria အနောက်မြောက်ပိုင်းမှာပြီးခဲ့တဲ့လပိုင်းတွေအတွင်းကစစ်ရုံတွေအများပြားတိုက်ခိုက်ခံခဲ့ရတဲ့ပတ်သက်ပြီးတော့အသေးစိတ်စုံစမ်းစစ်ဆေးမှုတွေကိုလှုပ်သွားမယ်လို့ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres ကမနေ့ကြာသပတေးနေ့ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ် Margaret Bashir သတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင
် And I can guarantee that everything will be doneTo make sure that this board of inquiry acts with full objectivity.
စီးရီးအရှိန်လျှော့ထားတဲ့ Syria အနောက်မြောက်ပိုင်းမှာပြီးခဲ့တဲ့လပိုင်းတွေအတွင်းကစစ်ရုံတွေအတိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ပြီးတော့စစ်ဆေးသွားမယ့်အကြောင်းကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကပြောသွားတာပါဧပြီလကုန်ပိုင်းကစပြီးတော့သမ္မတဘာရှာအယ်အာဆတ်ရဲ့ Syria တပ်တွေကရုရှားအကူအညီကိုရယူပြီးတော့စစ်အရှိန်လျှော့နေမည်အဖြစ်သတ်မှတ်ထားတဲ့ Idlib ဒေသကိုဘုံနဲ့အမြောက်လက်နက်တွေသုံးပြီးတော့ပစ်ခတ်နေကြတာပါဒီဒေသမှာစစ်ရေးအရှိန်မြင့်တိုက်ခိုက်လာတာကြောင့်ရွာပေါင်း18ရွာလုံးဝဖျက်ဆီးခံထားရတာကိုဂျိုရူကရတဲ့ဓာတ်ပုံတွေအများသိရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးအကြီးအကဲ Mark Lowcock ကဒီသတင်းပတ်အစောပိုင်းကပြောပါတယ်Idlib ဒေသလေကြောင်းတိုက်ခိုက်မှုအတွင်းမှာဆေးရုံတွေ၊ကျောင်းတွေနဲ့အခြေခံအဆောက်အဦတွေကိုပိတ်မထားတိုက်ခိုက်ခဲ့တာဖြစ်ပြီးအရက်သား450ထက်မနည်းသေဆုံးခဲ့ရပြီးတော့လူ4သိန်းကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ဆိုပါတယ်။ဒီလိုဆွဆွဲချက်တွေအပေါ်မှာရုရှားကငြင်းဆန်ပြီးသူတို့ပိတ်မထားတိုက်ခိုက်ခဲ့တာကအကြမ်းဖက်သမားတွေရှိတဲ့နေရာတွေနဲ့ပုံမှန်လေပတ်မှုမရှိတော့တဲ့ဆေးရုံတွေသာဖြစ်တယ်လို့တုံ့ပြန်ပါတယ်။ဒီတိုက်ခိုက်မှုတွေအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံမှ10နိုင်ငံကကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကိုတောင်းဆိုခဲ့တာပါကုလသမဂ္ဂဆိုင်ရာရုရှားလက်ထောက်တန်အမတ်ကြီးဒီမီထရီဖိုလီယန်စကီကတော့ဒီလိုဆွဆွဲချက်တွေနဲ့စုံစမ်းမှုတွေလုပ်မဲ့ဆုံးဖြတ်ချက်အပေါ်မှာရုရှားနိုင်ငံအနေနဲ့အံ့အားသင့်မိတယ်လို့ပြောပါတယ်အတွင်းရေးမှူးချုပ်ဂူတရက်စ်ကတော့
Well, first of all, I fully respect the rights of the Russian Federation to disagree with me, as I also respect the position of 10 other members.
Russia ဆိုရကသဘောထားကွဲလွဲခွင့်ရှိတာကိုကျွန်တော်လက်ခံပါတယ်။ဒါပေမဲ့တခြားလူညုံရင်းကောင်စီအဖွဲ့ဝင်နိုင်ငံတွေကိုလည်းကျွန်တော်လေးစားရပါမယ်
။စုံစမ်းစစ်ဆေးအဖွဲ့မှဘယ်သူတွေပါဝင်မယ်ဆိုတာတော့မသိရသေးပါဘူး။2018 September လကရုရှားနဲ့တူရကီအကြားသဘောတူညီချက်အရစစ်ရှိန်လျှော့ရေးသတ်မှတ်ထားတဲ့ Idlib ဒေသအတွင်းမှာရုရှားအကူအညီနဲ့ Syria ကလေကြောင်းတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးအဖွဲ့ကစစ်ဆေးသွားမှာဖြစ်ပြီးကုလသမဂ္ဂကိုအစီရင်ခံသွားမှာပဲဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့တောက်ကြနေမနက်ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1509ကနေတိုးချဲ့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရဲ့အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးခန်းနဲ့တိုင်းရင်းသတင်းလွှာခန်းကိုထုတ်လွှင့်တဲ့အခါမှာ
စစ်တပ်ရဲ့ပါတီရဲ့လူငယ်ရဲ့လူမှုဖွဲ့စည်းရဲ့ပါဝင်ဖွဲ့စည်းထားတဲ့ရှမ်းပြည်ညွရေးကော်မတီလို့ခေါ်တဲ့ CSSU ပေါ့အဲ့ဒါနေပြီးတော့ဥဆောင်ပြီးတော့ဆွေးနွေးသွားရင်ပိုအဆင်ပြေလိမ့်မယ်လို့ကျွန်မတို့
ရှမ်းမျိုးသားအစင်နိုင်ငံရေးဆွေးနွေးပွဲတွေကို RCSS ကဥဆောင်ကျင်းပသွားမယ်အပေါ်မှာရှမ်းလူမှုအခြေပြုအဖွဲ့မှလှုပ်ရှားတဲ့ရင်းဟန်ဖားကဝေဖန်ပြောသွားခဲ့တာပါဒီကြောင့်ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ဆိုဝါပြင်းထန်တဲ့ရာဇဝတ်မှုတွေအတွက်ပြင်းပြင်းထန်ထန်အပြစ်ပေးအရေးယူဖို့ American သမ္မတဒေါ်နယ်ထရမ့်တောင်းဆိုတာကိုတုံ့ပြန်တဲ့အနေနဲ့ American တရားရေးဌာနကပြီးခဲ့တဲ့အပတ်မှာတည်ထန်ပေးတာကိုပိတ်ပင်ထားတဲ့ဗဟုအစိုးရရဲ့ယာယီအမိန့်ကိုရုပ်သိမ်းခဲ့ပါတယ်။ဒီအပေါ်မှာစန့်ကျင်သူတွေရှိသလိုထောက်ခံသူတွေလည်းရှိတဲ့အကြောင်း Brian Patton သတင်းပေးပို့ထားတာကိုကိုငင်းညံကပြောပြပေးပါမယ်ရှင်
။ American ဗဟုအစိုးရအနေနဲ့တည်ထန်ချမှတ်ခံထားသူတွေကိုတကယ်စီရင်မယ်လို့ပြီးခဲ့တဲ့အပတ်ကအမေရိကန်ရှေ့နေချုပ်ဝီလျံဘားကကြေညာပါတယ်အမျိုးသား9ယောက်နဲ့စတင်မှာဖြစ်ပြီးတေတံပေးဖို့ထောက်ခံသူတွေကဒီရာဇဝတ်အကျဉ်းသားတွေဟာဆိုးရွားတဲ့ပြစ်မှုတွေဖြစ်တဲ့ကလေးတွေကိုမရင်းကျင်ပြီးတတ်ဖြတ်ခဲ့တာလို့ပြောပါတယ်ဒါကြောင့်ကျူးလွန်ခံရသူတွေအတွက်တရားမျှတမှုရတင်တယ်လို့ပြောပါတယ် The Heritage Foundation ကကယ်လီ ဆင်မန်ဆန်ကအခုလိုပြောပါတယ်
These are the worst of the worst.
ဒီလူတွေကအစိုးရကအစိုးဆုံးတွေပါ။သူတို့ဟာအထက်ထက်အခါကအယူခံဝင်ခဲ့ပြီးအပြစ်ရှိတယ်လို့အကြင်ကြင်ဆုံးဖြတ်ခံခဲ့ရပြီးမှအခုလိုနောက်ဆုံးပြစ်ဒဏ်ကိုချမှတ်ခံရသူတွေပါ။ဒါကပြည်သူသဘောထားကိုပြတ်တာလည်းဖြစ်ပါတယ်
။တေဒံပေးဖို့ဆုံးဖြတ်တာဟာ16နှစ်တာယာယီဆိုင်းငံ့ထားတဲ့အမိန့်ကိုရုပ်သိမ်းလိုက်တာလည်းဖြစ်ပါတယ်။အရင်ကတော့အပြစ်မရှိတဲ့လူတွေကိုတတ်မိမှဆိုးတဲ့အတွက်ဗဟုအစိုးရကတေဒံစီရင်မဲ့အမှုတွေကိုဆိုင်းငံ့ထားတာဖြစ်ပြီးရက်ဆက်ကြမ်းကြုတ်ပြီးလူမဆန်တဲ့ပြစ်ဒဏ်ဖြစ်မှာကိုလည်းသုံးသပ်နေတာပါ။ဒါကလည်းတေးတန်းအများစုဟာဆင်းရဲတဲ့သူတွေနဲ့လူနည်းစုလူမျိုးတွေအပေါ်အချိုးအစားမညီပဲတက်ရောက်နေလို့ပါ။ရောဘတ်ဒါဟမ်ကတေးတန်းအချက်လက်စင်တာကပါ
။ There's a saying that the
ပြောနေကြစကားတစ်ခုရှိပါတယ်။တေးတန်းကို capital punishment လို့ခေါ်တဲ့အကြောင်းရင်းက capital လို့ခေါ်တဲ့ပိုက်ဆံမရှိရင်ဒီတေးတန်းကိုခံရတာပါပဲ။ဒါတေးတန်းစောင့်နေတဲ့လူတွေခံရတာပါပဲ။တည်ရန်ကြခံသူတွေအားလုံးဒီပါဆင်းရဲကြပါလေ
။ယနေ့ခေတ်မှာတော့အမေရိကန်90ရာခိုင်နှုန်းကျော်ကျော်လေးကတည်တံကိုထောက်ခံပြီးဒါဟာ1990ခုနှစ်တွေထပ်ဆိုင်80ရာခိုင်နှုန်းလောက်ကကျသွားတာပါ။တည်တံထောက်ခံတဲ့ကိစ္စဟာလည်းပါတီနိုင်ငံရေးအရကွဲပြားနေပြီး Republican တွေကထောက်ခံပေမဲ့ Democrat တွေကဆန့်ကျင်ပါတယ်။ Democrat သမ္မတကိုယ်စားလှယ်လောင်းအချို့ကလည်းတည်တံကိုပယ်ဖျက်လိုပါတယ်။ Trump အစိုးရရဲ့ဆုံးဖြတ်ချက်ဟာလက်ရှိမှာတေတံကြခံထားရတဲ့ဗဟုအစိုးရအကျဉ်းသား62ယောက်ပေါ်မှာတက်ရောက်မှာပါ။ပြီးနေအလိုက်မှာတော့အကျဉ်းသားပေါင်း 2,500 ကျော်ကတေတံကြခံမှုစောင့်ဆိုင်းနေပါတယ်။ဒါပေမဲ့လည်းပြီးနေ22ခုမှာတော့တေတံကိုပယ်ဖြတ်ထားပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအစပုဂံဒေတာကိုကမ္ဘာရင်ကျင်းမှုအမွေအနှစ်စည်းရင်းဝင်အဖြစ်ကုလသမဂ္ဂလက်အောက်ခံ UNESCO ကအသိမှတ်ပြုလိုက်တဲ့ကိစ္စအစုံကန့်ကွက်သံတွေ၆ခန့်သံတွေကြဲကြဲလောင်လောင်ကြားကြရပါတယ်မြန်မာနိုင်ငံမှာပြည်လဲတင့်မြတ်ရေးအမုန်းစကားတွေမပြန့်ပွားရေးလူမှုအတိုင်းဝိုင်းအခြားတဟဇာတာဖြစ်ရေးလှုပ်ဆော်လှုပ်ရှားတဲ့ကြားမှာပဲန နိုင်ငံရေးလူမှုရေးဘာသာရေးယုံကြည်မှုတွေမတူတဲ့အပေါ်မှာပြင်းပြင်းထန်ထန်သဘောထားကွဲပြားကြတာဘာကြောင့်များပါလဲ။သဘောထားကွဲပြားမှုတွေကြီးထွားမလာအောင်ဘယ်လိုရှောင်ရှားနိုင်မလဲ။စူရာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနေ့ပြန်စနေညတိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့အခုတော့မနေ့ခင်းတိုင်းနာဆင်နေကြ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်ကအစီအစဉ်တင်ဆက်ပေးထားတာကိုနားဆင်နိုင်ပါပြီရှင
်ဒီကနေ့မနေ့တင်ပြမယ် EDM အသုံးက
Spread oneself too thin
ဖြစ်ပါတယ်စာလုံးပေါင်းက SPREAD spread ကဖြန်းနာ ONESELF oneself ကကိုကိုကို TOO 2THIN thin 2 thin ရဲ့သိက်ကိုပါလွှားတာဆိုတော့စစုထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကိုကိုကိုသိက်ကိုပါလွှားအောင်ဖြန့်လိုက်တာပေါ့တကယ်တော့လူခန္ဓာကိုပါအောင်ဖြန့်လိုက်လို့မရပြီမဲ့လို့လေဒီနေရာမှာတာဝန်တွေကိုလူတူအနေနဲ့မနိုင်မနှင်းယူထားလို့ကျမတို့မြန်မာစကားရတာဝန်တွေလှုပ်ရှားတွေဝန်ထုပ်ဝန်ပိုးတွေပြနေတာပြားနေတာပဲဆိုတဲ့အဓိပ္ပာယ်နဲ့တူတယ်လို့ဆိုရမှာပါ idiom ဆိုတဲ့သဘောအဓိပ္ပာယ်ကလည်းဒီတိုင်းပါပဲဟိုဟာလဲလှုပ်ခြင်းဒီဟာလဲလှုပ်ခြင်းဘယ်ဟာမှကောင်းကောင်းမလုပ်နိုင်တာမျိုးအခြေအနေမျိုးတာဝန်ယူထားရတာမနိုင်မနှင်းဖြစ်နေတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
As chief executive of the companyMr. Green has spread himself too thin. No wonder he's always looking tired.
Company ye okra ni ne Mr. Green ga mnai ta win ni than ni de li. Da chaung tu ko chi ya da a mye be pin man ni da ga le ma sa ma bu bya lo de be ya ba de. U ma ko naw ta khaw le la chi cha ya aw ma.
As chief executive of the company, Mr. Green has spread himself too thin.No wonder he's always looking tired.
တာဝန်တွေကိုလူတူအနေနဲ့မနိုင်မနှင်းယူထားလို့တာဝန်တွေလှုပ်ရှားတွေဝန်ထုပ်ဝန်ပိုးတွေပြိနေတာပြားနေတာပဲဆိုတဲ့အခြေအနေမျိုးကို idiom အသုံးအရဘယ်လိုပြောမလဲ?
Spread oneself too thin.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးထားတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့နားဆင်ရမယ့်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာ H1N1 ရာသီတုတ်ကွေးကြောင့်သေဆုံးမှုအကြောင်းကိုတင်ပြထားပါရယ်။ဘယ်သူတွေကအခုလိုသေဆုံးမှုအန္တရာယ်များပြီးတော့သူတို့ကိုဒီရောဂါမဖြစ်အောင်ဖြစ်လာရင်သေဆုံးမှုနည်းအောင်ဘယ်လိုကာကွယ်ပေးနိုင်ပါသလဲ။ကလေးထူးကူနဲ့စိတ်တက်ကူတက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနပါမောက်ခအငိမ့်စားဌာနမှုပါမောက်ခဒေါက်တာဆောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရယ်ရှင်။
โอเคคลีทุกุเสี่ยววินจีปามวคดร.สอวินครับเราพวกเราที่ H1N1 ลูกขอได้ยาดีตกกล้วยบ่เสี่ยเนาะอะหาจองที่ตีซ้องอะไรตูก็ดีเนี่ยมาตะชาเนี่ยติแท้อะหมายจีมาละเลยสุบิ๊ดอสินคันซาดิถั่วละได้คามาอะทุทิเพียงอกุสวยินดา80นีบาหลอกชื่อบิ๊ดบ่เนาะไอ้คาจ้ะတော့မြန်မာတနိုင်ငံလုံးနီးပါးလောက်ပေါ့ချင်းနဲ့ရှမ်းရှေ့ရလွဲလို့ဖြစ်နေတဲ့အချိန်မှာတည်ဆုံးမှုအများဆုံးကလည်းရန်ကုန်လိုမျိုးကြီးမှာဖြစ်တဲ့ခါကျတော့တော်တော်များများကစွရင်ကြတာကိုတွေ့ရပါတယ်ဆရာအဲ့ခါကျတော့ဒီနှစ်မှာအခုလိုဖြစ်လာတာကဘာကြောင့်ဖြစ်ရပြီးတော့အခုအနေထားကဘယ်လောက်ထိစွရင်လဲဆရာ
မှန်တော့တုတ်ကွေးကတော့ရာသီတုတ်ကွေးကနှစ်တိုင်းဖြစ်တာပါဒီနှစ်မှာထူးထူးခြားခြားဖြစ်တာတော့မဟုတ်ဘူးဘဝကမှရေအခွဲရေဆရာဆရာနေရဆိုရင်လူကြီးတွေကတစ်နှစ်မှာ900ခန့်တော့1000ခန့်တော့ရာသီတုတ်ကွေးကုဆက်ခံရပါတယ်ကလေးဆိုလို့ရှိရင်20ခန့်တော့30ရာခိုင်နှုန်းကယာစီတကွေးဦးဆက်ခံရပါတယ်။အဲယာစီတကွေးဆိုတာမျိုးစုံပေါ့လေ H1N1 ဖြစ်ရင်ဖြစ်မယ် H2N1 ဖြစ်ရင်ဖြစ်မယ်။တနည်းအားဖြင့်ဒီယာစီတကွေးကနှစ်တိုင်းဖြစ်နေကြပါ။အခုနောက်ပိုင်းမှာတော့ပိုပြီးတော့သတိထားမိလာတာပိုပြီးစစ်ဆေးမိတာအကြောင်းလို့ ယူဆပါတယ်။ဒါဖြစ်တဲ့လူကအများစုမှာဟိုစစ်ဆေးတာကလည်းနည်းနည်းပို့ပြီးတော့စိုးတဲ့လူတွေကိုတားဖြစ်တယ်လို့ထင်ပါတယ်။ဒါကြောင့်လည်းဒေတာတော့ပုံများနေတာပါ။ဥပမာ350မှာ80သေးတယ်ဆိုရင်နောက်တယောက်တည်းလို့ဖြစ်နေတာပါနော်။အမှန်တော့တုတ်ကွေးလက္ခဏာရှိတဲ့လူအများစုကိုဆက်လိုက်ရင်တော်တော်များများ positive ဖြစ်လို့ရှိရင်တော့လေဒေတာနှုန်းကခါတိုင်းဆိုင်တွက်လို့ရှိရင်လျော့သွားမှာပေါ့။ကျွန်တော်မစိုးရအောင်လို့ပြောတာမဟုတ်ပါဘူး။ဒါပေမဲ့ထူးခြားပြီးစိုးရင်ကကောင်းတဲ့အခြေအနေလို့တော့ယူဆဖို့
ဟုတ်ကဲ့ဆရာအဓိကဆိုလိုတာကတော့ဟိုနှစ်စဉ်နှစ်တိုင်းဖြစ်ပြီးတော့သိဆုံးရတဲ့အနေအထားပမာဏရာဂိုင်းတို့အတွင်းမှာပဲရှိတယ်ပေါ့ဆရာနော်ဒီနှစ်မှာတော့ဟိုလူနည်းနည်းကိုစစ်မိတာနဲ့အဲပိုစစ်မိတာကြောင့်ပေါ့နော်အဲ့တော့ဒီဖြစ်တဲ့သူနဲ့သိတဲ့သူရာဂိုင်းတို့တွက်ကြည့်လိုက်များသလို
ဖြစ်တဲ့လူတိုင်းကိုသွေးကျွန်တော်မစစ်နိုင်ဘူးလေသူကိုယ်လက္ခဏာရှိတဲ့လူအများစုကိုစစ်ကြည့်လိုက်ရင်တော့ဖြစ်တဲ့လူဆိုတာအများကြီးထိတဲ့များမယ်ပေါ့အဲ့ဒီမှာပြင်းထန်တဲ့လူရှိမယ်အဲ့ဒီမှာသေဆုံးတဲ့လူရှိပေါ့ကျွန်တော်အနေနဲ့ဒီသတင်းစာအိမ်မှာလည်းဖတ်လိုက်တာကသေဆုံးတဲ့လူ80ရာခိုင်နှုန်းကျော်တော့ဒီမှာတုတ်ခွေးဖြစ်ပြီးသေဆုံးနိုင်တဲ့ခြေလေးရှိတယ်ဒီမှာအပြင်သိငယ်တဲ့ကလေးသိကြီးတဲ့လူကြီးတောက်စီယူရိုသွေးရိုနှလုံးရောဂါရောဝေးရပါနှလုံးရောဂါရောစတဲ့ခြေကံရောဂါတွေရှိတဲ့လူတွေမှာတော့တုတ်ခွေးကဘယ်လိုလုပ်ဖြစ်သလဲဆိုတော့ဒီ terminating illness ပေါ့အဆုံးသတ်ပေးတဲ့ရှင်ပွားယောဂမျိုးအနေနဲ့ဖြစ်တာပါ
ဟုတ်ကဲ့ဆရာအဲ့တော့အဓိကဂရုစိုက်သင့်တာကတော့ခုနကငယ်လွန်ကြီးလွန်ပြီးတော့စီဂျူသွေးတို့နှလုံးတို့ပြင်းထန်တဲ့ယောဂအခမ်းရှိထားတဲ့သူတွေမှာဒီကိုခံအားနည်းတဲ့အတွက်သေဆုံးရတဲ့အဆင့်ကိုရောက်နိုင်တာပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာရင်ဒီ
ဝင်ဆောင်မှလည်းဒီသေဆုံးမှုလုံများတတ်ပါဝင်ဆောင်မိခင်မှာတုတ်ခွေးဖြစ်မှာလ
ေဟုတ်ကဲ့ဆရာရင်အဲ့ဒီတော့အခုလိုလူတွေကအဓိကထားပြီးတော့ပေါ့ဆရာနော်ကာကွယ်နိုင်မှုအတွက်ဆိုရင်ရောဘယ်လိုအနေထားရှိလဲဆရာသေဆုံးတဲ့အထိဆင်ဖြစ်အောင်က
တော့ဒီအများမှလည်းပြောပြပြီးတာဖြစ်ပါတယ်ဒီတုတ်ခွေးကဥလွယ်ပေါ့ဒီသလိပ်ထဲမှာချောင်းဆွလိုက်လို့နှာချိလိုက်လို့အမုံမွားလေးတွေကတနည်းအားတနည်းအားလွတ်ဆင်းသွားတယ်။ဒါပေမဲ့တယောက်နဲ့တယောက်ပြောကနည်းနည်းလေးတော့လေးတယ်။အဲဒါကြောင့်အဝေးကြီးတော့မရောက်နိုင်ပါဘူး။အဲဒါဆိုသုံးမိလောက်နီးလို့ရှင်တော့ကူးနိုင်တယ်။အဲဒါပေမဲ့ဒီတုတ်ကလေးပိုးလေးတွေဆင်းသွားတဲ့ဒီသရွေးဆက်တွေပါတွေကဒီပျက်စီးပျက်ပြောက်ပေါ်ရှိနေတယ်။ဒါအောင်လူတယောက်ကလက်နဲ့ခံလိုက်တယ်။ပြီးရင်နှာခေါင်းပါးစပ်ကိုတွေ့ရဆိုလို့ရှင်လည်းကူးသွားနိုင်ပါလား။တနည်းအားဖြင့်တော့လက်ဆေးတာပေါ့နော်။လက်ကိုမချကနာဆေးတာလုပ်ပြီးခြင်းအဖြစ်တော့တယောက်တယောက်ဦးဆက်မှုကိုကာဝယ်နိုင်ပါလေ
။ဟုတ်ကဲ့ဆရာကြီးအခုလို
လူစုလူဝေးဖြစ်တဲ့နေရာတွေရှောင်တာကိုကအကောင်ကောင်အိစတာနားယူတာဟာရပြောင်းစားတာဒါတွေကလည်းထပ်ကူကြည့်ပါလား။ဖြစ်တဲ့လူကမှကလေးဆိုတဲ့ကြောင်းတွေကမသွားတဲ့သူများကိုကူသွားမှာပေါ့နော်။ချောင်းဆိုရင်နှာခေါင်းနဲ့ပါးစပ်ကိုလက်ကင်မအောင်ဆိုတာအဲမျိုးတွေကတော့လူတိုင်းလိုရမှာပါ။ဒေါက်တာထောက်ကူပြတာတော့ကာဝယ်ဆေးထိုးခြင်းပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ဆေးထိုးတဲ့အကြောင်းလည်းထပ်ပြီးတော့ရှင်းပြပေးပါလားဆရာ
တုတ်ခွေးကာဝယ်ဆေးကနှစ်တိုင်းတစ်နှစ်ကိုနှစ်ချိန်ထပ်ပါတစ်နှစ်ကဖြစ်ခဲ့တဲ့တုတ်ခွေးခြေတွေပါမူတည်ပြီးတော့စပတ်တောင်ကျန်းကာဝယ်ဆေးဆိုတော့ကျွန်တော်တို့နိုင်ငံရဲ့ဒိုးတွန်းကာလနဲ့ကပ်ညီတယ်ပေါ့နော်အဲ့တော့တစ်ခါထွက်တယ်စပတ်မြောက်ချမ်းကာဝယ်ဆေးကတော့ကျွန်တော်နိုင်ငံရဲ့ဆောင်းတွန်းကာလနောက်မှာတစ်ခါထွက်ပါကာဝယ်ဆေးထဲမှာဒီနှစ်ကာဝယ်ဆေးဆို H1N1 ပါပါတယ်အဲ့တော့ဒီကာဝယ်ဆေးထိုးထားခြင်းအဖြစ်တော့သားတွေရောဆစ်ဆေးအောင်လို့ဒီတုတ်ခွေးကိုကာကွယ်လို့ရပါတယ်။ဒါပေမဲ့ထိုးပြီးပြီးချင်တော့မကာကွယ်ဘူး။အဲဒါကာကွယ်မှုရောက်ဖို့ပတ်လောက်ချိန်ယူပါတယ်။
ဟုတ်ကဲ့ဆရာ။အခုလိုဒီအနေရရှိတဲ့သူတွေမှာငယ်လွန်ချီလွန်ယောဂခံရှိကိုဝင်ရှိတဲ့သူတွေပေါ့နော်။အတွက်ကိုကာကွယ်ဆေးထိုးတာပြင်ခုနကာကွယ်မှုတွေပြင်ပေါ့။ဒီဖြစ်လာတဲ့ခါမှလည်းဒီသေဆုံးမဖြစ်အောင်ဆရာကြီးဘလို့အကြံပေးနိုင်လဲ
။ကာကွယ်ဆေးနေနဲ့လည်းဥပဒေပြီးထိုးတင်တာတော့ခဏဆိုရဲငယ်လွန်တဲ့လူတွေချီလွန်တဲ့လူတွေယောဂခံရှိတဲ့လူတွေကိုယ်ဝန်ဆောင်မိခင်တွေနောက်ကျမကြီးဝန်ထမ်းတွေစေတက်ကတို့ကျောင်းသူကျောင်းသားတို့ဒီနာရီတန်တန်းသားတန်တန်းသူတို့ဒီနာနဲ့ထိတွေ့မဲ့လူတွေကတော့ဒီဥစားပေးထိုးရမယ့်လူတွေပါဒီကာဝေးလေးကအမေကကာဝေးလေးစီမံတယ်မှာလုံးလုံးတော့မပါပါဘူးခုချိန်မှာဒီပုဂ္ဂလိကကဏ္ဍမှာပဲရရှိပါသေးတယ်လုံးလုံးတော့ဆေးလည်းပြတ်နေတာတော့ရှိပါတယ်အဲ့တော့ဒါစီတစ်ခုလေးသောဖြေတော့မဟုတ်ပါဘူးသို့တော်လုံးဝသုံးမွေနဲ့ရတော့
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီပုံမှန်ကာကွယ်တာနဲ့ကာကွယ်ဆေးထိုးတာပြင်ပေါ့နော်အခုလိုဒီအနေရရှိပြီးတော့သေဆုံးနိုင်တဲ့သူတွေအတွက်ဒီယောဂဖြစ်လာလို့ရှင်စောစောစီစီပြသနိုင်ပြီးတော့ကုသမှုခံယူနိုင်ရောဆရာကြီးသေဆုံးမှုကရော့နိုင်လား
ရော့နိုင်ပါတုတ်ခွေးဖြစ်တယ်ဆိုဖြစ်တာနဲ့ဒီနီးရဆရာဝန်ပြမှာပေါ့နော်ဒီဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့အစာပိုင်းဆိုရင်တော့ကိုယ်လက်ကိုက်ခဲတာတက်ကိုက်ခဲပြောက်ဆေးဖျားကျဆေးနှာဆေးပြောက်ဆေးဓာတ်တွေပြီးရတော့ဒါပေမဲ့လူတွေမှာနောက်ဆက်တွဲဘက်တီးရီးယားပိုးဝင်မယ်ဆိုရင်းမြင့်ဖြစ်မယ်ဆိုတာကြိုသိလို့ရှိရင်စောစီကြိုပြီးတော့ပရိစီပါစီတွေသုံးတင်တာတွေသုံးထားမယ်ရင်းထန်ဆိုရင်းမြင့်ဖြစ်တဲ့လူတွေဆိုရင်တခါလေအသက်ရှူအားကိုးလို့ဆက်ပြီးသွားရတယ်ပေါ့နော်အဲလိုတွေစနစ်ပြလုပ်ပြီးရင်တေကျောက်တဲ့လုံကနည်းနိုင်ပါလေ
ဟုတ်ကဲ့ဆရာကြီးအဲ့တော့
ပြရမလို့မဟုတ်
အခုလိုဒီစောစောစီစီပြနိုင်အောင်ပေါ့နော်ဒီတုတ်ကွေးလက္ခဏာဖြစ်တာနဲ့စပြတဲ့တဲ့ဘောပေါ့
ဟုတ်ကဲ့ပြနိုင်တော့အကောင်းဆုံးပါ
ဟုတ်ကဲ့ဟိုတကယ်လို့မပြဖြစ်ရင်တောင်မှဘလို့အဆင့်ရောက်လာရင်တော့မပြမဖြစ်ပြတဲ့လဲဆရာကြီး
ဒီဖ ြားကြတယ်ပေါ့ဗျာ။၄ရက်၃ရက်က၅ရက်ဆိုပျောက်သွားတယ်လေ။ဖျားကြနေတယ်။အဖျားကြီးတဲ့မိန်းနဲ့ဆိုလို့ရှိရင်ရေးကြည့်ပါတယ်။အသက်သူကျက်တယ်လို့ဆိုလို့ရှိရင်ရေးကြည့်ပါ။အဲ့တော့သူကြီးဆိုတော့သွေးပေါင်ငိန်ကြတယ်။ကလေးဆိုတော့အစားအသောက်ရေမဝင်ဘူးလို့မဆိုဘူးပေါ့။အဲ့လိုဖြစ်တဲ့လူတွေကတော့ဒါနောက်ဆက်တွဲဖြစ်တဲ့အဆုတ်ဝေးမိွေးနေပြီပေါ့။အဲ့ကျတော့ထိရောက်တဲ့ပြည်စီပါစေပေးရတယ်။ရင်ကျက်နေတယ်ဆိုလို့ရှိရင်လေပြွန်နေချင်းလည်းလေပြွန်ချဲတဲ့ဆေးတွေပေးရတယ်အောက်ဆီဂျင်ပေးရတယ်သက်ချူအားကိုယ်ဆက်လိုလိုပေးရတယ်ပေါ့အဲ့လိုလုပ်ပေးလိုက်လို့ရှိရင်တော့သေပြောက်တဲ့နှုတ်ကတော်တော်လေးအောင်လုပ်လို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ပြီးအခုတော့တိုင်းရင်းဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာခဏကိုအလှည့်ပေးကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်တိုက်ပွဲအတွင်းပိတ်မိနေသူ10ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာတက်ချီနီကော်မတီ ICRC ကနေကဲထုတ်ခဲ့ပါတယ်။တိုက်ပွဲကြောင့်နေရဲစွန့်ခွာစစ်ဘေးရှောင်ပြည်သူတွေအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကနေမြေကွက်တွေချပေးဖို့စီစဉ်နေတယ်ဆိုတာနဲ့ချင်းပြည်နယ်မြို့ပြစီမံကိန်းမြေယာသိမ်းဆည်းမှုအတွက်ချင်းပြည်နယ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုဟာခါဒေသခံတွေကနေကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မူကြီးတောင်မြို့နယ်ကကျေးရွာတချို့မှာတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ဘုံတော်ကြီးတပတ်အပါအဝင်တက်ကြီးရွယ်အိုဆယ်ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာကြက်ချင်နီကော်မတီ ICRC ကဒီလ28ရက်နေ့မှာကယ်ထုတ်နိုင်ခဲ့ပါတယ် ICRC ကနေကယ်ထုတ်လာသူတွေဟာမူကြီးတောင်မြို့နယ်နှယုံတောင်ရှစ်ရှားတောင်စံကိုးတောင်နဲ့ဥယျင်သာကျေးရွာသားတွေဖြစ်ကြပြီးအဲ့ဒီကျေးရွာတွေကရွာသားတွေဟာတိုက်ပွဲတွေကြောင့်ရွာလုံးကျွတ်နေရစွန့်ခွာသွားခဲ့ပြီးဖြစ်ပေမဲ့သူတို့မှာအသက်အရွယ်ကြီးရင်ပြီးမသွားလာနိုင်တဲ့အတွက်ရွာတွေမှာကြံရှိနေခဲ့ကြတာဖြစ်ပါတယ်အခုအခါသူတို့တွေကိုမြို့နယ်အာဏာပိုင်တွေခွင့်ပြုချက်နဲ့ ICRC ကခေါ်ဆောင်ခဲ့ပြီးဝီရီတောင်မြို့ရန်အောင်မြေဘုံတော်ကြီးကျောင်းဒုက္ခသည်စခန်းကိုပို့ဆောင်ခဲ့တာဖြစ်တယ်လို့ရန်အောင်မြေဆရာတော်ကမိန့်ပါတယ်ရခိုင်ပြည်မှာအစိုးရစစ်တပ်နဲ့ရခိုင်တပ်မတော်အေအေတို့ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အရက်သား43ဦးသေဆုံးခဲ့ရပြီးမြို့နယ်ရှစ်ခုမှာစစ်ပြေးဒုက္ခသည်9,500ကျော်ရှိနေပြီဖြစ်တယ်လို့ရခိုင် Ethnic Congress ကဇူလိုင်လ30ရက်နေ့အထိကြောက်ယူထားတဲ့စာရင်းတွေအရသိရပါတယ်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စိုက်ပွဲကြောင့်နေရစွန့်ခွာခဲ့ကြရတဲ့စစ်ဘေးရှောင်ပြည်သူတွေလုံခြုံစိတ်ချစွာနေထိုင်ရေးအတွက်ပလဝါမျိုးသက်စီမံကိန်းမှာမြေကွက်တွေချတာပေးဖို့စီစဉ်နေတယ်လို့ချင်းပြည်နယ်ဆိုရဖွဲ့ကပြောပါတယ်ချင်းပြည်နယ်ဆိုရဖွဲ့ဟာပလဝါမျိုးနယ်မှာမျိုးသက်စီမံကိန်းအကောင်အထည်ပေါ်ဆောင်ရွက်လေလျက်ရှိပြီးစစ်ဘေးရှောင်ပြည်သူတွေအနေနဲ့မိမိတို့နေထိုင်တဲ့နေရာဟာလုံခြုံမှုမရှိဘူးလို့ယူဆရင်အဲ့ဒီမျိုးသက်စီမံကိန်းမှာမြေကွက်ချပေးမှာဖြစ်တယ်လို့ချင်းပြည်နယ်ဆိုရပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်ချင်းပြည်နယ်ဆိုရရဲ့စည်ရင်းရပလဝါမျိုးနယ်မှာစစ်ဘေးရှောင်ပြည်သူ2,400ကျော်ရှိနေပြီးအများစုဟာမိစာကျေးရွာမှာနေထိုင်နေကြတာဖြစ်ပါတယ်
နိုင်ငံရေးသဘောတူညီချက်မရရှိသေးတဲ့ကာလမှာညှိနှိုင်းဆောင်ရွက်မှုမရှိဘဲအစိုးရအာဏာပိုင်တွေဘက်ကအများပိုင်စကြက်မြင်နဲ့မြေတွေကိုတဖက်တက်ဆောင်ရွက်မှုရှိတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကြောက်ကြီးမြို့နယ်ကထုတ်ပြန်ပါတယ်။ဘိုးဘားပိုင်မြေလွတ်တွေကိုတခြားရွာတွေထံပြန်လည်ဝေမျှဖို့အုပ်ချုပ်ရေးပိုင်းကအစီအစဉ်ရှိထားသလိုနိုင်ငံရေးအဖြေရှာတဲ့ကာလမှာနှစ်ဖက်ညှိနှိုင်းမှုမရှိဘဲလှုပ်ဆောင်ဖို့မသင့်တဲ့အတွက်အခုလိုထုတ်ပြန်ရတာဖြစ်တယ်လို့ KNU ကြောက်ကြီးမြို့နယ်အတွင်းရေးမှူးဘဒိုစောစာဝါကပြောပါတယ်။ KNU မြေယာမူဝါဒနဲ့ပတ်သက်ပြီးခဲ့တဲ့2018ခုနှစ်ကထုတ်ပြန်ထားဖူးပေမဲ့လည်းအလေးထားခြင်းမရှိတဲ့အပေါ်ဒုတိယအကြိမ်အနေနဲ့ဇူလိုင်လ23ရက်နေ့ရက်စွဲနဲ့အခုလိုကြေညာချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်
။တမတော်ရဲ့တဖက်တပ်ပြည့်ရက်ကာလအတွင်းတိုက်ပွဲပေါင်း60ကြော်ဖြစ်ပွားခဲ့ပြီးဇွန်လနဲ့ဇူလိုင်လတို့မှာတိုက်ပွဲဖြစ်ပွားမှုနှုန်းကများလာတယ်လို့ BSLF TNL ဘက်ကပြောပါတယ်။ တိုက်ပွဲဖြစ်ပွားတဲ့ဒေသတွေကတော့ TNL လှုပ်ရှားရာဒေသတွေမှာဖြစ်ပွားနေတာဖြစ်ပြီးတမရော်တိုက်ရင်တွေက TNL လှုပ်ရှားနေရာတွေကိုတက်လာတဲ့အတွက်တိုက်ပွဲတွေဖြစ်ပွားရတယ်လို့ TNL သတင်းနဲ့ပြန်ကြားရေးတာဝန်ခံပုံမှုတာအကျော်ကပြောပါတယ်အပြစ်ရထားတဲ့စစ်တိုင်း၅တိုင်းထက်ကအရှေ့မြောက်ပိုင်းတိုင်းနယ်မြေထဲမှာတိုက်ပွဲများဆုံးဖြစ်ပွားနေကြောင်းလက်နက်ကန်ဖွဲ့စည်းတွေကစီကံဖောက်ဖျက်တဲ့အတွက်အခုလိုမျိုးတိုက်ပွဲတွေဖြစ်ပွားရကြောင်းတမရော်သတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်စိုးနိုင်ဦးကပြောပါတယ်
ပြည်သူတွေအနေနဲ့အိမ်ထောင်စုစည်းရင်နိုင်ငံသားစစ်စစ်ရေးကပ်ပြားကိစ္စရပ်တွေနဲ့ပတ်သက်ပြီးဂျားပွဲစားတွေကနေတဆင့်မဆောင်ရွက်ကြဖို့မွန်ပြည်နယ်လူဝေမှုကြီးကြပ်ရေးနဲ့လူစွမ်းအားအရေးမြင့်ဝန်ကြီးဦးထွန်းမင်းအောင်ကပြောပါရယ်ဇူလိုင်လ29ရက်နေ့ကလူဝေမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဆိုင်ရာမွန်ပြည်နယ်ဦးစီးမှုရုံးမှတပ်ဆိုင်ရာဝန်ထမ်းတွေနဲ့တွေ့ဆုံစဉ်မှာပြောခဲ့တာပါပြည်သူတွေနားမလည်တာတွေကိုအဆင်ပြေပြေမေးမြန်းနိုင်ဖို့မြို့နယ်လဝကရုံးတိုင်းမှာ information counter ထားရှိဖို့စီစဉ်နေပြီးမှတ်ပုံတင်ရမယ့်ရက်ချင်းကိုတိုကင်စနစ်နဲ့မြို့နယ်ဦးစီးမှုကတခါတည်းသတ်မှတ်ပေးရမယ်လို့ပြောပါတယ်လက်ရှိအနေထားမှာပိုက်ဆံပေးမှမတ်ပုံတင်ချက်ချင်းရတဲ့ပုံစံမျိုးဖြစ်နေတဲ့အပြင်ကျေးလက်ပြည်သူတွေမှာရုံးပိုင်းဆိုင်ရာကိစ္စရပ်တွေနားမလည်ကြတဲ့အတွက်ကြားထဲကအဆင်ပြေအောင်ဆောင်ရွက်ပေးတဲ့ပွဲစားတွေကိုအားကိုးနေကြတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းပြည်မြို့နယ်ရန်ခမ်းအုပ်စုကအသက်52နှစ်အရွယ်ဒေသခံမျိုးရသူကိုတနင်္ဂနွေလုံးပြစ်ခတ်ရဆက်ရေးစာချုပ် NCA လက်မှတ်ရေးသူသားတဲ့ RCSS SSA ဖွဲ့နဲ့ပတ်သက်တဲ့ဆိုပြီးမိုင်းပြင်းမြို့အခြေဆိုင်စစ်ပြူဟာကမူရေးစေဝါမှုနဲ့ဖမ်းဆီးလိုက်ပါတယ်။နန်းသက်ရွာသားဦးနန္တိယကိုမိုင်းပြင်းခြေဆိုင်ဆိုရတာကနေဇူလိုင်လ10ရက်နေ့ကဖမ်းဆီးရနှိုက်ချုပ်နှောင်ဆစ်ဆီးခဲ့ပြီးဇူလိုင်လ28ရက်နေ့မှာမူရေးစေဝါလက်ဝဲတွေ့ရှိမှုနဲ့မိုင်းပြင်းရဲတပ်ဖွဲ့ထံလွှဲအားလိုက်တယ်လို့မိသားစုဝင်တွေကပြောပါတယ်။ရှမ်းပြည်သမတော် RCS ရဲ့ပြောရေးစုခွေရှိသူဒုတိယဘူမှူးကြီးဆိုင်ဦးကတော့ဒီလောက်ရဟာ RCS နဲ့လူသူကင်းကွာအောင်တပတ်ကနေရွယ်ချက်ရှိရှိလှုပ်ဆောင်တာလို့ရှုတ်ချလိုက်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်ဟာခါမြို့မှာဒေသခံပြည်သူ90တော်ကဘိုးဘွားပိုင်လက်ရမြေကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုမကျေနပ်လို့ဇူလိုင်လ31ရက်နေ့ကလမ်းမပေါ်ထွက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီအကြောင်းကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ထားပါတယ်
။ချင်းပြည်နယ်ဆိုရဖွဲ့ဟာချင်းပြည်နယ်မှာဘိုးဘွားပိုင်မြေမရှိဘူးဆိုပြီးမြို့ပြစီမံကိန်းအတွက်ဘိုးဘွားပိုင်မြေတွေကိုမြေလွတ်မြေလက်မြေရိုင်းဥပဒေနဲ့သိမ်းဆီးသွားတယ်ကိုစန့်ကျင်ကန့်ကွက်တာကြောင့်ဇာနာဖော်ထုတ်ရတာဖြစ်တယ်လို့ဇာနာဖော်ထုတ်မှုကဥဆောင်တဲ့ဥရုံဘိန်းကပြောပါတယ်။
သူတို့ပြောတာတော့ချင်းပြည်နယ်မှာဖူဖော့ပိုင်မြေမရှိဘူးဆိုပြီးတော့ပုံဆိုင်ခုနည်းလည်းမရှိကြဘူး။ဒါတော့ပုံစံတည်ရှိတဲ့လူလဲမင်းတို့ပုံစံတည်တရားမဝင်ဘူးပုံစံတငါပုံစံတရားငါရှိသူလဲမင်းတို့ပုံစံတရားငါတရားမဝင်ဘူးဆိုပြီးတော့ပြောပြီးတော့အဲ့ဒီပုံစံတရားငါနဲ့တရားဒီမြန်မာနိုင်ငံအရှေ့မှာရှင်းထားနှထုတ်ပေးရပါပဲအဲ့ဒါတရားမဝင်ဘူးဆိုပြီးတော့တို့ဒီတိုင်းအတင်းနာမှာဥပဒေနဲ့တင်းချင်းဖြစ်ပါတယ
်ချင်းမီနယ်မှာအနယ်ဒီဆုတ်ရသက်လာပြီးနောက်ပိုင်းကစပြီးအေက686ခန့်ကျဲဝန်းတဲ့မြို့သစ်စင်ပိုင်းကိန်းဧရိယာကိုစတင်အကောင်အထည်ဖော်ဆောင်လာတာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအကောင့်တွေပေါ်ဆောင်တဲ့နေရာဟာဘိုးဘွားပိုင်နေမြေဖြစ်တယ်လို့ဥရုံဘိန်းကဆက်ပြောပါတယ
်အခုကျွန်တော်တို့ချင်းပြည်နယ်မှာဒေသပလိထုံတန်းချင်းလာရကျွန်တော်တို့နေပြီးတတ်မှတ်ပြီးသားတွေလည်းအကုန်လုံးနေလွတ်မရှိဘူးနေရိုင်းလည်းမရှိဘူ
းအခုစီမံကိန်းအကောင့်တွေပေါ်တဲ့နေရာဟာဘိုးဘွားပိုင်နေမြေမဟုတ်ပဲဥပဒေအရဆောင်ရွက်တာဖြစ်တယ်လို့ချင်းပြည်နယ်လမ်းမဆက်တွေရေးဝန်ကြီးဦးရွှေတီးဦးကပြောပါတယ
်ကျွန်တော်တို့နိုင်ငံမှာဥပဒေရှိတယ်နိုင်ငံတကာနိုင်ငံကဥပဒေရှိတယ်ဥပဒေအချိန်ခံပြီပေါ်မှာတုံးဆက်ခွင့်ကိုဖိုင်ရင်နိုင်ငံတော်ဒီမိအလုံးမိပေါ်မိအောက်ဒီပေါ်ဒီအောက်လေဒုအတွင်းရှိတရားများကပစီအလုံးရဲ့ပြင်းချင်းပိုင်ရှင်ဖြစ်ပြီးရှိပြတော့အချိန်ခံပြီမှာပေါ်ပြထားတယ်နော
်ဟာခါမျိုးသိစီမံကိန်းကိုဟာခါမျိုးမှသံတလန်မျိုးသွားကလန်းနဘေးခေါကွင်းဒီမှာချင်းမြင့်တဲ့ဆိုရကနေဧက686နဲ့အကောင့်တွေပေါ်နေသလိုတရားမဝင်ကျူးကျော်နေတိုင်းသူအင်ချီ135လုံးရှိနေပြီးဩဂုတ်လ10ရက်နေ့နောက်ဆုံးထားပြီးတော့အဲ့ဒီနေရာမှာဆက်သွားဖို့ချင်းမြင့်တဲ့ဆိုရကနေတတိပေးထားပါတယ်ခင်ဗျာ
ဆက်ပြီးတော့ဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့21ရာစုပင်လုံညီလာခံဆက်လက်ကျင်းပသွားမယ်ဆိုရင် RCSS SSA ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပသွားမယ်လို့တနိုင်ငံလုံးအပြစ်ခတ်ရဆေးရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီရှမ်းပြည်တက်မတော် RCSS SSA ကထုတ်ပြန်လိုက်ပါတယ်ဒီအခြေအနေကိုနမ်ဟောမ်ကနေစူးစီးတင်ဆက်ပေးပါမယ်ရှင်
လက်ရှိ NLD အစိုးရကနေ21ရာစုပင်လုံညီလာခံစတုတ္ထအကြိမ်ကိုအစိုးရကနေဆက်လက်ကျင်းပသွားမယ်ဆိုရင်ရှာမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဥဆောင်ကျင်းပသွားမယ်လို့ဇူလိုင်လ23ရက်နေ့6လပတ်အစည်းအဝေးအပြီး RCSS ကထုတ်ပြန်လိုက်ပါတယ်။ဒီအကြောင်းကို RCSS ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်ဦးကရှမ်းဘာသာနဲ့အခုလိုပြောပါတယ
်။ဟုတ်ကဲ့ပေါ့။အပန်းနဲ့မတိပါ
RCSS အနေနဲ့လုံးသေးတဲ့မြို့သားရေးဆွေးနွေးပွဲလဲဖြစ်မြောက်အောင်မြင်အောင်ငင်းချမ်းရေးလမ်းစဉ်နဲ့လည်းညီညွတ်စင်မဲ့နီးလန်းပေါ့ပူပေါင်းပြီးကျင်းပသွားရင်ပို့ပြီးတော့ကောင်းတာပေါ့
တို့ပေမဲ့ရှမ်းပြည်တွင်းကနိုင်ငံရေးပါတီလက်နက်ကင်တပ်ဖွဲ့နဲ့လူမှုအဖွဲ့အစည်းတွေအပါအဝင်ရှမ်းပြည်လူထုကတော့လူထုတရက်လုံးကိုကိုစားပြုတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီကနေဦးဆောင်ကျင်းပစီလိုတယ်လို့ရှမ်းလူမှုအခြေပြုအဖွဲ့အစည်းမှလှုပ်ရှားတဲ့ယင်းဟန်ဖာကပြောပါတယ
်စစ်တပ်ရဲ့ပါတီရဲ့လူငယ်ရဲ့လူမှုအဖွဲ့အစည်းရဲ့ပါဝင်ဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီလို့ခေါ်တဲ့ CSSU ပေါ့အဲ့ဒါနေပြီးတော့ဦးဆောင်ပြီးတော့ဆွေးနွေးသွားရင်ပိုအဆင်ပြေလိမ့်မယ်လို့ကျွန်မတို့ကယုံကြည်
RCSS SSA က NCS ချုပ်လက်မှတ်ရေးထိုးထားတဲ့အတွက်ရှမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဥဆောင်ကျင်းပဖို့အခွင့်ရှိပေမဲ့ရှမ်းလူထုတရက်လုံးကိုကိုစားပြုနိုင်မပြုနိုင်တာကိုတော့ဘယ်သူမှမပြောနိုင်ဘူးလို့ CSSU ရဲ့ပြောရေးဆိုခွင့်ရှိသူစိုက်လက်ကရှမ်းဘာသာနဲ့အခုလိုပြောပါတယ်
RCSS က NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တဲ့အတွက်ရှမ်းမြို့သားစစ်နေငံရေးဆွေးနွေးပွဲကျင်းပဖို့တူမာတာဝန်ရှိတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။ရှမ်းမြို့သားစစ်နေငံရေးဆွေးနွေးပွဲဆိုကြတဲ့က RCSS တပွဲတည်းနဲ့ရှမ်းလူထုတရက်လုံးကိုကိုစားပြုနိုင်တယ်လို့ဘယ်သူမှအာမမခံနိုင်ဘူးလေ
။ RCSS အနေနဲ့ရှမ်းမြို့သားစစ်နေငံရေးဆွေးနွေးပွဲကိုဥဆောင်ကျင်းပမယ်ဆိုရင်မိုင်းပန်တို့မဟုတ်လင်းခေးမြို့မှနာကျင်းပခွင့်ပေးထားပြီးတက်ရောက်တဲ့လူဦးရေလည်းအယောက်900ထက်မပိုရဘူးလို့ကန့်သတ်ချက်တွေချမှတ်ခဲ့တဲ့အတွက်ခဏအထိရှာအမျိုးသားစစ်နိုင်ငံရေးစနစ်ပွဲကျင်းပနိုင်ခြင်းမရှိသေးပါဘူ
းအခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ဘူးတီတော်မြို့နယ်ကတိုက်ပွဲအတွင်ပိတ်မိနေတဲ့ဘုံတော်ကြီးတပါအပါအဝင်တက်ကြီးရွယ်ဦး၁၀ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာကြက်ချင်နီကော်မတီ ICRC ကနေကဲထုတ်ခဲ့ပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲကြောင့်နေရစွန့်ခွာခဲ့ကြရတဲ့စစ်ဘေးရှောင်ပြည်သူတွေအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကနေပလက်ဝမြို့တစ်စီမံကိန်းမှာမြေကွက်တွေချပေးဖို့စီစဉ်နေပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒေသတိုင်းရင်းသတင်းတော့တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။ VOA ကတင်ဆက်ပေးနေတဲ့အစီအစဉ်တွေကိုဝေဖန်ကြံပြုလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ခုတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါရှင
်။တရုတ်နိုင်ငံရဲ့ထွက်ကုန်တချို့ပေါ်မှာအခွန်100ရာခိုင်နှုန်းနောက်ထပ်တိုးမြင့်ကောက်ခံမယ်လို့ American သမ္မတ Donald Trump ကပြောကြားလိုက်ပြီးတဲ့နောက်မှာ American တရုတ်ကုန်သွယ်ရေးစစ်ပွဲအချိန်ဟာပိုးပြီးတော့ပြင်းထန်လာခဲ့ပါတယ်။နောက်လာကြရင်ကုန်သွယ်ရေးညှိနှိုင်းမှုတွေဆက်ပြီးပြုလုပ်မယ်ဆိုတဲ့သဘောတူညီမှုရရှိပြီးတရုတ်အကြားချက်တပရင်းနေမှာပဲသမ္မတ Donald Trump ကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မှာကျင်းပနေတဲ့အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံဂျိုင်းဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားနိုင်ငံကတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲပြုလုပ်နိုင်မှာမဟုတ်တော့ဘူးလို့ပြောပါတယ်။အရင်တုန်းကကျင်းပခဲ့တဲ့အာဆီယံအစည်းအဝေးတွေမှာအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတွေ့ဆုံဆွေးနွေးမှုတွေအတွက်အခွင့်အရေးရနိုင်တဲ့နေရာတစ်ခုလည်းဖြစ်ခဲ့တာပါ။ဒီအစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ကလည်းဩဂုတ်လတဲ့ကျယ်သပရင်းတွေကအာရှန်ကနေဒါနိုင်ငံချိုင်းဝန်ကြီးများအစည်းအဝေးမှာကနေဒါနိုင်ငံချိုင်းဝန်ကြီးနဲ့အတူပူးတွဲသဘာဝပတိဖြစ်နေဆောင်ရွက်ခဲ့ပြီးနေဆက်ဖြတ်ကျော်ဖြစ်ပေါ်တဲ့ရာဇဝတ်မှုနှိမ်နင်းရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ EU ဥရောပသမဂ္ဂအစမြင့်ကိုယ်စားလှယ်ဖြစ်တဲ့ဥရောပကော်မရှင်ဒူးဥက္ကဋ္ဌဖက်ဒရီကာမော့ဟာရနီနဲ့လည်းတွေ့ဆုံပြီးတော့မြန်မာရခိုင်ပြည်နယ်ကနေပြီးတော့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခလုံနဲ့ရွန်ဂျာဒုက္ခသည်ပြန်လက်ခံရေးမြန်မာလှုပ်ဆောင်နေမှုတွေကိုဆွေးနွေးခဲ့ပါတယ်ကိုရီးယားနိုင်ငံဆိုးမြို့တော်အနောက်ပိုင်းရုံချုံခရိုင်ကတိဆောက်ဆဲရေဆုပ်ဆက်ဆေးရုံတစ်ခုမှာမြန်မာတအူးပါဝင်တဲ့အသက်20အရွယ်ကျော်အမျိုးသားနှစ်ဦးသေဆုံးနေတာကိုချက်တပရင်းနဲ့မနေ့မှတွေ့ရှိခဲ့ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။ ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။တောက်ကြမနဲ့ VV စီစဉ်တွေကို line to meter 24.50 52နဲ့ဒုတိယပိုင်းနိုင်ဘက်မှာ line လက်မီတာ190လို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VV ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနေ့တကွမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါကျန်းမာရွှင်လန်းကြပါစေရှင်။ကျမများသစဉ်အောင်ပါ။
This program has come to you from the Voice of America, Washington.